Welcome to the Voice of America in Burmese.
Mingla nya jam ma to ta shin mya shin American pi rong su myo raw Washington DC ya ne VOA Myanmar bai si sin ye 2015 khu ne March la 9 ye tanin la ne nya bai 9 na ya ne 10 night thi si sin rwe go line to meter 24 25 30 ne 51 ne line la meter ti ya 90 ro ga ne tat yet chou lwin ni ba bi shin.ကျမနန်းလာပါဒီကနေ့ညစီစဉ်တွေကိုတာဝန်ယူသင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညဘက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါမဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဆီးရီးယားနိုင်ငံမြောက်ပိုင်းကအရင်နှန်းချက်ဆက်အောင်ကိုထိမှန်ခဲ့ပြီးလူ30ကျော်သေဆုံးခဲ့ရပါတယ်ပါကစ္စတန်ကမိုင်1900ကျော်အကွာအဝေးထိပစ်ခတ်နိုင်တဲ့နျူကလ িয়ার ထိပ်ဖူးတပ်ဒုံးကျည်ကိုအောင်အောင်မြင်မြင်ဆန့်သက်ပစ်လွန်နိုင်ပါပြီအီရန်ရဲ့နျူကလ িয়ার ရေးဆွဲမှုတွေအခြေအနေမလှတော့အရင်ရက်ဆိုင်ပြဖို့စဉ်းစားနေတယ်လို့အမေရိကန်သမ္မတကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါနန်းလာရင
်ကောင်းပါပြီရှင်ကိုကန့်ဒေတာမှာလက်နက်ကိုင်ပဋိပက္ခဖြစ်ပွားနေတာဒီကနေ့ဆိုရင်တလပြေးပေးမယ်အခြေအနေတွေကတော့တင်းမာနေပြီးတိုက်ပွဲတွေလည်းဆက်ဖြစ်နေပါတယ
်ကျွန်တော်တို့က14ရောက်လောက်ဖြစ်နေကြတာတန်ရာရတာတော့ဒီနေ့တော့အထိရတော့40လောက်ရှိနေတယ်ဒါပေမဲ့
MNDAA ခေါ်မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လေးမှရှင်အကြောင်းစုံကိုမကြာခင်တင်ပြပေးမှာပါ။ဒါအပြင်ပညာရေးဥပဒေပြင်ဆင်ရေးရန်ကုန်မြို့ကိုချစ်တက်ဖို့ကြိုးပမ်းနေကြတဲ့ကျောင်းသားတပိတ်နောက်ဆုံးရအခြေအနေပြန်လည်တင်ပြချက်နဲ့အတူကချင်ပြည်နယ်ဖားကမြို့မှာကြောင်းမြတ်ကုမ္ပဏီတစ်ခုကဆွန့်မြတ်ထားတဲ့မြေစာပုံကြီးတစ်ခုပြိုကျလို့လူတွေပျောက်ဆုံးနေတဲ့အကြောင်းသတင်းတွေကိုလည်းတင်ပြပေးသွားမှာပါ။ခုရင်ဆုံးတော့တင်းလာနေထိတ်တန့်ရောက်သတင်းတွေကိုတော်ခင်မျိုးတက်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်။
American ၏ဥဆောင်တဲ့မဟာမိတ်အဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်မနေ့ကဆီးရီးယားနိုင်ငံမြောက်ပိုင်းကရေနံချက်ဆက်ရုံတစ်ခုကိုထိမှန်ပြီးလူ30လောက်သေဆုံးခဲ့ရတယ်လို့ဆီးရီးယားအရေးတက်ကြွအလှုပ်ရှားသူတွေကပြောပါတယ်။ IS စစ်သွေးကြွအဖွဲ့ဟာဒီရေနံချက်ဆက်ရုံကိုထိန်းချုပ်ထားတာဖြစ်ပြီးအခုသေဆုံးရသူတွေထဲမှာစစ်သွေးကြွတွေရောဆက်ရုံအလုပ်သမားတွေပါပါဝင်နေတယ်လို့ဆီးရီးယားနိုင်ငံတော်ဝန်အကြမ်းဖက်မှုတွေကိုဖော်ထုတ်နိုင်မှုလှုပ်ဆောင်နေတဲ့ Britain အခြေစိုက်ဆီးရီးယားအရေးစောင့်ကြည့်တဲ့လူ့အခွင့်အရေးအဖွဲ့ကပြောပါတယ်။အဲ့ဒီဒေသမှာထိန်းချုပ်ထားတဲ့ IS စစ်သွေးကြွအဖွဲ့ကိုအီရတ်တပ်တွေတိုက်ထုတ်နေရမှာမဟာမိတ်ဖွဲ့ကစစ်လေရင်တွေနဲ့ပံ့ပိုးပေးနေတာပါ။အီရတ်နဲ့ဆီးရီးယားမှာဩဂုတ်လကစပြီးလေကြောင်းတိုက်ခိုက်မှု2300ကျော်လှုပ်ဆောင်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဌာနစီးရင်စရာမှာဖော်ပြပါတယ်။မဟာမိတ်တပ်ဖွဲ့ရဲ့လက်တလော့တိုက်ခိုက်မှုတွေအဲဒီမှာမကြသေးခင်သတင်းပတ်တွေအတွင်းစစ်သွေးကြော်တွေပြစ်မှတ်ထားဖျက်ဆီးပစ်နေတဲ့ရှင်းအောင်မွေးနေတဲ့ကာကွယ်ရာမှာအကူအညီပေးဖို့အီရတ်အစိုးရပန်ကြားမှုကြောင့်ထိုးစစ်ဆင်တိုက်ခိုက်တာပါဝင်ပါတယ်။အခုလိုအီရတ်နိုင်ငံမြောက်ပိုင်းမှာရှိတဲ့ UNESCO ကနေကမ္ဘာရှင်းအောင်မွေးနေ့ဖြစ်သတ်မှတ်တဲ့နေရာတွေအပါအဝင်ရှင်းအောင်ယဉ်ကျေးမှုလက်ရာတွေကိုဖျက်ဆီးပစ်တာအတွက်ဒေါသဖြစ်ရကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကတနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်
။ရုရှားအထက်ခံခေါင်းဆောင် Boris Nemtsov ကိုတပ်သူတွေလို့တန်တရားရှိသူ၄ဦးကိုအာဏာပိုင်တွေကစစ်ဆေးနေတော့မှာပဲချက်ချင်းရဲမှုအောင်တူက Boris Nemtsov ကိုလုတ်ကြံရမှာသူပါဝင်ငယ်ကြောင်းဝန်ခံလိုက်တယ်လို့ရုရှားတရားသူကြီးတူကတနင်္ဂနွေနေ့မနေ့တုန်းကပြောပါတယ်ဖေဖော်ဝါရီလ29ရက်နေ့က Nemtsov ကိုလုတ်ကြံတယ်လို့တန်တရားအဖြစ်ခံရသူ၅ဦးစလုံးကိုစစ်ဆေးဖို့ဖမ်းဆီးထားပြီးသူတို့အားလုံးကိုတရားရုံးထုတ်ခဲ့တာဖြစ်ပါတယ်ချက်ချင်းရဲမှုဟောင်းစာတတာယက်ကတရားခံအဖြစ်ဝန်ခံလိုက်တာကြောင့်သူ့ကိုလူသတ်မှုနဲ့တရားစွဲဆိုထားကြောင်းတရားသူကြီးမူရှီကော့ဖ်ကပြောပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။နမ်ဆော့ကိုလှုပ်ကြံသူတွေထဲမှာဒုတိယတရားခံအဖြစ်တန်တရာအဖြစ်ခံရသူအန်ဇာဂူဘာရှက်ကတော့ဒီမှုမှာသူမပါဝင်ဘူးလို့ခုထိညှင်းဆန်နေတဲ့ဖြစ်ပါတယ်။ဂူဘာရှက်ဟာပုဂ္ဂလိကကုမ္ပဏီတစ်ခုမှာလုံခြုံရေးကုမ္ပဏီတစ်ခုမှာလုပ်နေသူတူဖြစ်ပါတယ်။လူသက်တရားခံအဖြစ်တန်တရာရှိသူဂျန်3ဦးကတော့ဂူဘာရှက်ရဲ့ညီလေးဖြစ်ပါတယ်။အတိုက်ခံကောင်းဆောင် Boris Nemtsov ဟာသူ့မိတ်ဆွေအမျိုးသမီးနဲ့တံတားတစ်ခုကိုဖျက်ရှောင်နေတော့တနတ်နဲ့လေးချက်အပြစ်ခံရပြီးတီးဆုံသွားရတာဖြစ်ပါတယ
်။ American နဲ့ Iran စစ်စပ်ညှိနှိုင်းသူတွေဟာ Iran ရဲ့ nuclear အစီအစဉ်နဲ့ပတ်သက်ပြီးနှစ်ဖက်သဘောထားကွဲလွဲမှုတွေနှဲပေါင်းအောင်လုပ်သွားမှာဖြစ်ပေမဲ့တကယ်လို့လက်ခံနိုင်လောက်တဲ့သဘောတူညီချက်မရနိုင်တော့ဘူးဆိုရင်တော့စစ်စပ်ညှိနှိုင်းမှုတွေကိုရပ်ဆိုင်းဖို့ပြင်ဆင်နေတယ်လို့ American သမ္မတ Barack Obama ကပြောကြားလိုက်ပါတယ်။ Iran နိုင်ငံနေနဲ့ nuclear လက်နက်ထုတ်ဖို့စ조사နေတာမရှိဘူးဆိုတာအနောက်နိုင်ငံတွေကစစ်ဆေးမှုတွေနိုင်ငံထဲဝင်ရောက်ပြီးစစ်ဆေးခွင့်ပြုဖို့တော့ဘယ်သဘောတူညီချက်မျိုးမှမစိုးထည့်သွင်းရမယ်လို့သမ္မတ Obama ကပြောပါတယ်။ရှေ့လာတဲ့လောက်မှာညှိနှိုင်းမှုအတွက်ဘယ်လိုဆက်လုပ်ရမလဲဆိုတာဆုံးဖြတ်နိုင်မှာဖြစ်ကြောင်းနဲ့တကယ်လို့အရင်နဲ့မတူတဲ့ပွင့်လင်းမြင်သာမှုတွေရပြီးအီရန်ဘက်ကလက်နက်ထုတ်မဲ့အခြေအနေမရှိကြောင်းစစ်ဆေးသိနိုင်မယ်ဆိုရင်သဘောတူညီချက်ရနိုင်လိမ့်မယ်လို့ဆိုပါတယ်။ဒီစစ် အစ္စရေးဝန်ကြီးချုပ်ဘန်ဒန်မန်ယန်တာယာဟူကတော့အီရန်ကိုနျူကလ িয়ার လက်နက်တွေမထုတ်နိုင်အောင်တားမြစ်ဖို့ဆိုတဲ့ရည်ရွယ်ချက်ကသူနဲ့သမ္မတအိုဘားမားတို့ကြားတူညီပေမဲ့ဘယ်လိုတားမြစ်မလဲဆိုတဲ့နေရာမှာတော့သဘောထားကွဲလွဲနေပါတယ်လို့ပြောဆိုခဲ့ပါတယ်။ဒါပြင်အစ္စရေးနိုင်ငံတည်ရှိမှုကိုလက်မခံတဲ့ဟမတ်စစ်သွေးကြော်တွေနဲ့မဟာမိတ်ဖြစ်နေတဲ့အစိုးရတရက်နဲ့ညှိနှိုင်းမှုတွေလုပ်တာကိုတော့ကန့်ကွက်တယ်လို့ပြောပါတယ်။ဒီလကုံလောက်မှာလွှတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ရှိချိန်မှာအမေရိကန်နိုင်ငံကိုလာရောက်ခဲ့တဲ့အစ္စရေးခေါင်းဆောင်ကအီရန်နဲ့နျူကလ িয়ার သဘောတူညီချက်ရယူမှုကဆိုးရတဲ့သဘောတူညီချက်တရက်လို့ပြီးခဲ့တဲ့သတင်းပတ်တုန်းကအမေရိကန်လွှတ်တော်မှာပြောကြားခဲ့တာပါ။
ပါကစ္စတန်နိုင်ငံကမိုင်ပေါင်း 1,900 ကျော်အကွာအထိပစ်ခတ်နိုင်တဲ့နျူကလ িয়ার ထိပ်ဖူးတပ်ဒုံးကြီးကိုအောင်မြင်မြင်စမ်းသပ်ပစ်လွတ်နိုင်ခဲ့တယ်လို့ပြောကြားလိုက်ပါတယ်။ဒါပထမဦးဆုံးအကြိမ်ဖြစ်အခုလောက်ဝေးကွာတဲ့နေရာအထိစမ်းသပ်ပစ်လွတ်နိုင်ခဲ့တာလို့ပါကစ္စတန်စစ်တပ်အရာရှိတွေကပြောပါတယ်။ဒီကနေ့တနင်္လာနေ့မှာစမ်းသပ်ပစ်လွတ်ခဲ့တဲ့ Shaheen 3 ဒုံးကြီးဟာအဝေးဆုံးအကွာဝေးရအောင်ဒီဇိုင်းမျိုးစုံနဲ့နည်းပညာမျိုးစုံသုံးပြီးတီထွင်ထားတဲ့လက်နက်လို့ပါကစ္စတန်စစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုအာရီဗျပင်လယ်ပြင်ဒေသအတွင်းတက်ရောက်မှုရှိစေမဲ့ဒုံးကြီးကိုအောင်မြင်ပစ်လွတ်နိုင်ခဲ့တာဟာပါကစ္စတန်နိုင်ငံပေါ်ဘယ်လိုရန်စမှုမျိုးကိုမဆိုတားဆီးနိုင်တဲ့အနေအထားရှိအောင်လှုပ်ဆောင်ရမှာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းပါကစ္စတန်နိုင်ငံမဟာဗျူဟာစီမံကိန်းဌာနကနျူကလ িয়ার လက်နက်ဆိုင်ရာအကြီးအကဲအရာရှိတွေရဲ့ပြောကြားချက်ကိုလည်းဖော်ပြထားပါတယ်။အခုလိုစမ်းသပ်မှုဟာပြိုင်ဘက်အိန္ဒိယနိုင်ငံနဲ့လက်နက်ပြိုင်ဆိုင်ထုတ်ဖို့လုပ်နေတာမဟုတ်ဘဲလက်ရှိရင်ဆိုင်နေရတဲ့အနေအထားနဲ့ညှိကြည့်ရှိအောင်အပြင်မဟာဗျူဟာဆိုင်ရာထိန်းချုပ်မှုတွေလုပ်ဖို့ဖြစ်တယ်လို့နိုင်ငံတော်လုံခြုံရေးနဲ့နိုင်ငံခြားမူဝါဒရေးဆိုင်ရာပါကစ္စတန်ဝန်ကြီးချုပ်ရဲ့အကြံပေးစာတက်အာဇီယတ်ထပ်လောင်းပြောဆိုလိုက်ပြီးနောက်တစ်ရက်မှာပဲတင်ကြေညာတဲ့ထွက်ပေါ်လာတာဖြစ်ပါတယ
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1.39 kHz ไลโดมีดา25กิโลเฮิร์ตซ์1765ไลโดมีดา32กิโลเฮิร์ตซ์9325ไลโดมีดา57กิโลเฮิร์ตซ์985เนี่ยสนีเนี่ยตะนิงกรีนี่တွေမှာไลเลมีดา190กิโลเฮิร์ตซ์1905တို့ကနေလဲထုံတွင်ပေးနေပါတယ်ရှင
် VOA American တန်ကညဘက်သတင်းတွေကိုဆက်လက်ရှင်းညာနေပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကအဒန်းနဲ့တိုက်ခိုက်တာခံခဲ့ရလို့ဆေးရုံတင်နေတဲ့ American သံတမန်ကြီး Mark Lippert ကိုတောင်ကိုရီးယားသံတမန်ပတ်ကုံတွေကတနင်္လာနေ့မှာတွားရောက်ကြည့်ရှုခဲ့ပါတယ်။ဆိုးကစာသင်ခန်းမှာတခုမှဟောပြောဖို့ဖြစ်နေတဲ့ Mr. Lippert ကကျေသပရင်းနေ့ကမြောက်ကိုရီးယားလူလာတဲ့တစ်ကြွလှုပ်ရှားသူတူရဲ့ဒန်းနဲ့တိုက်ခိုက်တာကိုခံခဲ့ရတာကြောင့်မျက်နှာနဲ့ဘဲဘက်လက်မှာဒဏ်ရာရရခဲ့တာပါ။တောက်ကြံနေတုန်းကတောင်ကိုရီးယားသံတမန်ပတ်ကအရှိလေပိုင်းဒေတာခီကနေပြန်ရောက်ရောက်ချင်းပဲသူမလည်းအလားတူပုံစံမျိုးတိုက်ခိုက်တာခံရဘူးတဲ့အတွက်ဒီခံစားရမှုကိုကိုချင်းစားတဲ့အကြောင်းတမန်ကြီးလစ်ဘတ်ကိုပြောကြားခဲ့ပါတယ်မစ္စပါက2006ခုနှစ်ရွေးကောက်ပွဲမဲဆွယ်ခြင်းတော့ကမျက်နှာမှာအခုလိုဓာတ်နဲ့အခုတ်ခံခဲ့ရပြီးအခုတမန်ကြီးလစ်ဘတ်တက်ရောက်နေတဲ့ဆေးဥမှာပဲ2နာရီလောက်ခွဲစိတ်ကုသမှုခံယူခဲ့ရတာဖြစ်ပါတယ်တမန်ကြီးကိုတိုက်ခိုက်သူဖြစ်တန်ရရှိသူအသက်55နှစ်ရွယ်ကင်ကီဂျွန်းကိုတည်ဝင်ဖမ်းဆီးဖို့အတွက်ဆိုးဘဟုခံကြရုံကရဲတပ်ဖွဲ့ကခွင့်ပြုမိန်ထုတ်ပေးထားပါတယ်သူအနေနဲ့လူသက်ဖို့ကြိုးစားမှုနိုင်ငံခြားတန်တမန်တို့ကိုကိုတိလျက်နှောက်ရက်စော်ကားမှုမြောက်ကိုရီးယားကိုအားပေးကူညီမှုတွေမလုပ်ဖို့တားမြစ်ထားတဲ့အငင်းပွားဝယ်ဥပဒေချိုးဖောက်မှုအပါအဝင်ဆွဲချက်ပေါင်းများစွာနဲ့ရင်ဆိုင်ရနိုင်ခြင်းရှိနေပါတယ
်ဆွစ်ဇာလန်နိုင်ငံထုတ်နေအောင်ကြီးစွမ်းအင်သုံးလင်းဟာဒီကနေ့အစောပိုင်းမှာပဲအဘူဒါဘီမြို့ကနေစတင်ထွက်ခွာသွားပြီးမြန်မာနိုင်ငံမန္တလေးနိုင်ငံတကာလီစိတ်ကိုမတ်လ16ရက်တနင်္လာနေ့မှာဆင်းသက်မယ်လို့မြန်မာနိုင်ငံဆိုင်ရာဆွစ်ဇာလန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်လောင်စာဆီမတုံးတဲ့ဒီလေရင်နဲ့ကဘာပတ်ခီးကိုပထမအဦးဆုံးချိန်သွားနိုင်မယ်လို့တီထွင်သူတွေကမျှော်လင့်နေကြပါတယ်ကာဗွန်ဖိုင်ဘာထိုင်ကုန်တစ်လုံးသာပါတဲ့နေရောင်ခြည်စွမ်းအင်သုံးဒီလေရင်ငယ်ရဲ့အတောင်ပံက236ပေရှိပြီးဒါဟာဘိုးရင်အမှတ် 747 လေရင်တောင်ပံထက်တောင်ရှိပါတယ်လေရင်ရဲ့အလေးချိန်ကတော့ကားတစ်စီးရဲ့အလေးချိန်လောက်သာရှိပါတယ်လေရင်တောင်ပံထဲမှာနေရောင်ခြည်စွမ်းအင်ဆိုလာဆဲလ်ပေါင်း 18,000 တပ်ဆင်ထားပြီးဒီဆဲလ်တွေထဲမှာနေရဲ့စွမ်းအင်ကိုတူလောင်ထင်ထားရင်လေရင်ကိုညဘက်မှာပြန်တန်းနိုင်အောင်ဖန်တီးထားတာဖြစ်ပါတယ် SI2 လို့နာမည်ပေးထားတဲ့ဒီလေရင်ကို12နှစ်ကြာအချိန်ယူတည်ဆောက်ခဲ့ပြီးဆွစ်ဇာလန်သိပ္ပံပညာရှင် Bertrand Pickup နဲ့ Andrew Bushbuck တို့တီထွင် target ကြတာပါဒီလေရင်ပြန်တန်းမဲ့လမ်းကြောင်းအရာ Oman အိန္ဒိယမြန်မာနဲ့တရုတ်နိုင်ငံတွေမှာလေရင်ခေတ္တစဉ်သက်ရနာမှာဖြစ်ပါတယ
်ဂျပန်နိုင်ငံကို9နှစ်တာကာလအတွင်းပထမဆုံးအချိန်ဖြစ်တဲ့အလဲပတ်ရောက်နေတဲ့ ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ဟာဒီကနေ့တနင်္လာနေ့မှာဂျပန်ပြင်အကီဟီတိုနဲ့ရောဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့ပါတွေ့ဆုံခဲ့ပါတယ်။ဒုတိယကမ္ဘာစစ်ကြီးအတွင်းကဆိုးရတဲ့အတွေ့အကြုံတွေကိုခံစားခဲ့တဲ့နိုင်ငံတွေကလက်ခံမှုရှိတဲ့အတွက်ဂျာမနီနိုင်ငံဟာကံကောင်းတယ်လို့တိုကျိုကဂျပန်ပြည်သက်ကြီးကိုဝန်ကြီးချုပ်မာကယ်ကပြောပါတယ်။ဂျာမနီနိုင်ငံနဲ့1954ခုနှစ်နောက်ပိုင်းမှာဂျာမနီနိုင်ငံကိုထိန်းချုပ်နေတဲ့မဟာမိတ်အင်အားကြီးနိုင်ငံတွေကနားလည်မှုအပြစ်ရှိကြောင်းအရေးပါတဲ့လက္ခဏာတွေပြပြီးကန့်လန့်ခဲ့တယ်လို့အတိတ်ကလောက်ရတွေနေလို့ရင်ဆိုင်နေရတာကြောင့်အခုလိုလက်ခံမှုမျိုးရဖို့အတွက်ပထမဆုံးလိုအပ်တာလို့ပြောပါတယ်။ဥရောပတလွားစစ်မင်းငိမ့်တဲ့နေဟာလွတ်မြောက်တဲ့နေလို့1985ခုနှစ်တုန်းကကွယ်လွန်သူဂျာမနီသမ္မတရစ်ချတ်ဗွန်ဝိုက်ဇက်ကာကပြောခဲ့တဲ့မင်ကွန်းတက်ကစကားကိုလည်းဝန်ကြီးချုပ်မာကယ်ကအကိုကပြောကြားခဲ့ပါတယ်။ဂျပန်နဲ့ရှုံးနိမ့်ခဲ့တဲ့ဒုတိယကမ္ဘာစစ်အနှစ်80မြောက်နှစ်ပတ်လည်နေ့အတွက်ဒီနှစ်နှောင်းပိုင်းမှာဂျပန်ဝန်ကြီးချုပ်အာဘေမင်ကွန်းပြောကြားဖို့ရှိပါတယ်။စစ်တွင်းကလောက်ရတွေကိုဂျပန်ကအခုထိလုံးဝမတောင်းပန်သေးတာမို့တောင်းပန်မှုနဲ့ရောကြီးပေးဖို့အတွက်ဂျပန်တွင်တင်ပိုက်ခဲ့တဲ့နိုင်ငံတွေကလည်းတောင်းဆိုနေကြတာဖြစ်ပါတယ်။
2012ခုနှစ်ညူးဒေလီမှာဖြစ်ခဲ့တဲ့လူမဆန်စွာအဓမ္မပြုကျင့်တဲ့ BBC ရဲ့မှတ်တမ်းဗီဒီယိုကိုထုတ်လွှင့်ဖို့စီစဉ်ခဲ့တဲ့ NDTV အိန္ဒိယရုပ်သံသတင်းဌာနကိုအာဏာပိုင်တွေပိတ်ပင်ခဲ့တာကြောင့်ဒါကိုဆန္ဒပြတဲ့အနေနဲ့ NDTV ရုပ်သံကတနင်္ဂနွေနေ့ညမှာအတန်းတိတ်ထုတ်လွှင့်သွားခဲ့ပါတယ်။ India's Daughter ဆိုတဲ့ဇာတ်လမ်းကိုအဲ့ဒီရုပ်သံကနိုင်ငံတကာအမျိုးသမီးနေ့မှာပုံမှန်ပြသဖို့စီစဉ်ထားပေမဲ့တကယ်ထုတ်လွှင့်ချိန်မှာဇာတ်လမ်းခေါင်းစည်းကိုအနောက်ရောင်နောက်ခံပေါ်အနီရောင်အဖြူရောင်တွေနဲ့စာလန်းထုတ်ခဲ့ပြီးတတ်မှတ်ချိန်ပြည့်တဲ့အထိစင်မီခွက်မိတ်တို့ပုံကိုသာတောက်လျှောက်ပြသွားခဲ့ပါတယ်။ဒီလိုအတန်မထွက်ပေမဲ့ကျွန်တော်တို့ပြောချင်တဲ့အတန်တွေကိုကြားကြရမှာပါလို့ NDTV ရဲ့ဒါရိုက်တာကဆန္ဒပြမှုမတိုင်ခင်သူတို့ရဲ့ Twitter စာမျက်နှာပေါ်မှာရေးခဲ့ပါတယ်။ British BBC ကထုတ်လွှင့်ခဲ့တဲ့India Daughter ဇာတ်လမ်းဟာလူတွေရဲ့ဒေါသကိုပိုပြီးတော့စွာပေးသလိုဖြစ်နေတဲ့အတွက်တားမြစ်ခဲ့တာလို့ဆိုပါတယ်
တနင်္လာနေ့ညထိပ်တန်းရောက်တဲ့တွင်တွေကိုဒေါခင်မျိုးတက်နဲ့ကိုညာဝင်းအောင်တို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နာဆင်နိုင်ပါတယ်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်ကိုကန့်ဒေတာမှာလက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတာဒီကနေ့ဆိုရင်တလပြေပါပြီအခုချိန်ထိဆက်လက်ဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာတော့အရက်သား100လောက်ထိတေဆုံးခဲ့ရပြီးတောင်းနဲ့ချီအိုးအိမ်ဆွန်းခွာထွက်ပြေးနေကြရသလိုစစ်တမ်းကြောင်းဒေတာတွင်စီးပွားရေးထိခိုက်မှုတွေအကြီးအကျယ်ကြုံခဲ့ရတာပါကိုကန့်ဒေတာလက်နက်ကင်ပဋိပက္ခနောက်ဆုံးအခြေအနေကတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်
ဟုတ်ကဲ့ကိုကန့်ဒေတာစစ်ပွဲဟာဖေဖော်ဝါရီလ9ရက်နေ့ကစတင်ခဲ့ပြီးဒီနေ့ဆိုရင်တလပြေလာပြီဖြစ်ပါတယ်စစ်ပွဲတလားပြေးချိန်မှာအရက်သားတွေထိခိုက်သေးကြပြီးနေအိမ်အဆောက်အုံတွေပျက်စီးရတယ်လို့စစ်ပွဲရေးလုပ်ငန်းတွေလည်းလုံးဝပျက်စီးဆုံးရှုံးရတယ်လို့ကွန်းလုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဟော်လျှောက်ချမ်းကအခုလိုပြောပါတယ်
။ဩဆုံးရှုံးမှုလည်းရရဟဲ့။အဲ့ပြက်တယ်၊လူတွေတည်တယ်။အရက်သားလောက်ဟိုတော့ထိခိုက်တယ်ငါဆက်တရားပြောသွားပြီ။လက်မကြချောကြံဆက်တာဟုတ်။ကြံဆက်တာဟုတ်ကြံကခုလိုမှမရတော့ဘူး။ဘာမှလုံးလို့မရတော့ဘူး။ကားကအလုံးစည်းတော်မရှိတော့ဘူး။ဒီတော့ရှိတော့အခုကတော့ပြည့်စစ်တာတော့ဇာလေ။မတော်ဖြစ်နေသူတို့ရှိတယ်။ဒါကကျွန်တော်ကတော့မမှုစွန်းတော့ဒါရှိကြုံတာဟိုကျွန်တော်ကဒီပေါ့မြဆာဆူတော့တာ။ဘာလူကားမှလုံလုံမမြတာက။ဒါတော့မြရည်ဆူတယ
်။ထိခိုက်ပျက်စီးမှုအများဆုံးကတော့လောက်ကင်မြို့မှာဖြစ်ပြီးဆုံးရှုံးရတဲ့ပမာဏကိုတော့အသေးစိတ်မတွက်ချက်နိုင်သေးကြောင်းဦးဟော်လျှောက်ချမ်းကပြောပါတယ်။လောလောဆယ်မှာတရုတ်ပြည်ဘက်ကိုဆစ်ဆောင်ဒုက္ခတဲ့အနည်းဆုံး3000လောက်တင်းဆောင်နေရပြီးကိုကန့်ဒေတာကိုတွားရောက်အလုလုကင်တဲ့မြန်မာပြည်အတွင်းပိုင်းဒေတာကလူ1000ကျော်ဟာလဲတင်းဆောင်နေရပါတယ်ပျက်စီးဆုံးရှုံးတဲ့အခြေအနေကိုမေးမြန်းဖို့လောက်ကင်မြို့နယ်အုတ်ချွေမှုကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရပါဘူးကုန်းလုံမြို့နယ်အုတ်ချွေမှုကတော့ကုန်းလုံမြို့နယ်အတွင်းမှာထိခိုက်ဆုံးရှုံးတာမရှိကြောင်းနဲ့ဆစ်ဆောင်ဒုက္ခတဲ့တွေကိုကုညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေရကြောင်းပြောပါတယ်ကိုကန်တပ်ဖွဲ့ဖြစ်တဲ့ MNDAA ခေါ်မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွတ်မြတ်လင်းကတော့စစ်ပွဲတလတာကာလအတွင်းသူတို့တပ်ဖွဲ့ဝင်တွေထိခိုက်ကြဆုံးတဲ့အခြေအနေကိုအခုလိုပြောပါရတယ်
။ကျွန်တော်တို့က14ယောက်လောက်ဖြစ်နေကြတာ။တရားရတာတော့တနေ့တော့အထိရတော့40လောက်ရှိမယ်။ဒါပေမဲ့ကောင်းသွားတာက20ကျော်နေပြီ။အဲဒါတော့အခုကက20လောက်ကျန်မယ်။ကျွန်တော်ရတဲ့တင်းရာတော့သူတို့ဘက်မှာကြာနေသူက300ကျော်နေပြီ။တန်ရာရတာလည်း400လောက်ရှိနေပြီ
အစိုးရဘက်ကထုတ်ပြန်တဲ့သတင်းတွေအရဆိုရင်တမ်ဘရော့ဘက်ကအရာရှိအပါအဝင်80ကျော်ကြာဆုံးပြီးကိုကန်တပ်ဖွဲ့ဘက်ကကြာဆုံးတာ100ကျော်လောက်ရှိပြီဖြစ်ပါတယ်ကိုကန်တပ်ဖွဲ့ဟာတိုင်းသာလက်နက်ကိုင်အဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT နဲ့ညီညွတ်သောတိုင်းသာလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ဖြစ်ပြီးလက်ရှိဖြစ်ပွားနေတဲ့စစ်ပွဲတွေကိုနိုင်ငံရေးနည်းနဲ့ဖြေရှင်းလိုတဲ့လို့လဲကိုကန်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကပြောပါတယ
်ကျွန်တော်ဒီ NCCT ထဲကိုလည်းကျွန်တော်ဒီစီဝေးဘောက်လည်းကျွန်တော်ကုသရဲလွတ်ပါတယ်ကျွန်တော်အဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျဒီရက်နေ့ဒီထောင်းလည်းကျွန်တော်အဖွဲ့ဝင်ပါခင်ဗျာ။ဘာလို့အဲ့လိုဝင်လဲဆိုတော့ဒီနိုင်ငံရေးပြဿနာကိုကျွန်တော်ကငင်းချမ်းတဲ့နိုင်ငံရေးနည်းလမ်းတွေပဲဖြေရှင်းအောင်ဆိုပြီးတော့ကျွန်တော်လည်းအဖွဲ့ဝင်နေတဲ့ဝင်ဖြစ်ပါခင်ဗျာ။ခုစစ်ပွဲဟာက2009ရဲ့နောက်ဆက်တွဲပါခင်ဗျာ။ကျွန်တော်ကကတိုင်းနာဟာဒီမြန်မာနိုင်ငံပြည်တော်စုကြည်တဲ့က135မျိုးတိုင်းနာတွေကတမျိုးဖြစ်ပါခင်ဗျာ။သူတို့ပြောပြောနေတဲ့ဒီအချုပ်ချာအာဏာကိုချိပါတဲ့စစ်ပွဲလို့သူတို့ပြောပါတယ်။ကြီးကျော်ဖြစ်လို့လည်းပြောပါတယ်။အဲ့တော့ကျွန်တော်အနေနဲ့လက်မခံနိုင်ပါဘူးခင
်ဗျာမြန်မာအစိုးရဘက်ကတော့ကိုကန်တပ်ဖွဲ့နဲ့စစ်ဆက်ဆွေးနွေးဖို့မရှိကြောင်းသတင်းထုတ်ပြန်ထားပြီးပြီးခဲ့တဲ့စနေနေ့နဲ့တနင်္ဂနွေနေ့အထိကတော့အစိုးရဘက်ကလေတပ်အင်အားနဲ့အမြောက်တွေကိုပါအသုံးပြုပြီးကိုကန်တပ်ဖွဲ့ကိုပြင်းပြင်းထန်ထန်ထိုးစစ်ဆင်တိုက်ခိုက်နေရဆဲဖြစ်ပါတယ်
ကမိုးစုံမင်းမြန်တင်ပြသွားတော့ပါရှင်။ VOA ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ကျောင်းသားတပိတ်သတင်းတင်ပြချင်ပါတယ်။ပညာရေးဥပဒေပြင်ဆင်ရေးရန်ကုန်မြို့ကိုချီတက်ဖို့ကြိုးပမ်းနေသူတွေကိုလက်ပံမ်းမြို့မှာဆက်လက်တားဆီးခံနေရပေမယ့်တခြားနယ်မြို့တွေမှာတော့လှုပ်ရှားမှုကိုထောက်ခံတဲ့ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်။ရန်ကုန်မြို့ကိုခရီးမဆက်နိုင်အောင်ရဲတပ်ဖွဲ့ကဟန်တာထရာတွေကိုမနှက်ဖြန်နောက်ဆုံးထားဖယ်ရှားပေးဖို့ကျောင်းသားတွေဖက်ကတောင်းဆိုခဲ့ပြီးနောက်မှာလဲလက်ပံမ်းမြို့ကပင်မတပိတ်စစ်ကြောင်းမှာလုံခြုံရေးတွေလည်းပိုးပြီးတင်းကျပ်လာနေတယ်လို့လှုပ်ရှားသူတွေကပြောပါရဲကျောင်းသားဆန္ဒပြပွဲနောက်ဆုံးအခြေအနေကိုတော့ VOA သတင်းထောက်မအေးမာကသတင်းပေးပို့ထားပါရရှင
်လက်ပံမ်းမြို့မှာတားဆီးခံနိုင်ရတဲ့ပင်မတပိတ်စစ်ကြောင်းကမင်းကအရေးပေါ်ကြေညာချက်ထုတ်ပြန်ရမှာအစိုးရအနေနဲ့မတ်လ10ရက်နေ့စေနာရီနောက်ဆုံးထားပြီးသူတို့ကိုတားဆီးထားတာတွေဖယ်ရှားပေးဖို့အတွက်တောင်းဆိုခဲ့တာပါဒီလိုတောင်းဆိုခဲ့ပြီးတဲ့နောက်နေပူထဲမှာတပတ်ကြာကြာထိုင်တပိတ်နဲ့ဆန္ဒပြနေတဲ့ကျောင်းသားတွေကိုအာဏာပိုင်တွေကပုံမတင်းကျပ်တဲ့ပိတ်ဆို့တားဆီးမှုတွေလုပ်လာခဲ့ကြောင်းတပိတ်ကောင်းဆောင်တူဦးဖြစ်တဲ့ကိုတီဟဝင်းတင်ကပြောပါတယ်
။လုံနေရ90လောက်တူလာတဲ့အနောက်ဘက်မှာဝန်တော်မှာအစတော့အနောက်ဘက်ကတော်တော်ကြဲကြဲကိုခင်တာလေအခုအနောက်ဘက်ကိုကျွန်တော်တို့ရှေ့သားပြီးအနောက်ဘက်ကပိတ်တာအဲမီတာက2ဖီးရဲ့အဲလုံနေ90စမ်းမိုင်တောင်တော့ပြောတင်တော့ပထမတစ်ချက်ကကျွန်တော်တို့တောင်းတာတွေဒီလိုနေပူထဲမှာပြစ်ထားရဆိုတာပုံမှန်နေပြောလို့ရှင်ဒါဟိုအကျန်းဖတ်တင်တမျိုးပဲဗျာနေပူထဲမှာပြစ်ပြီးတော့တောင်းတာတွေအကုန်လုံးကဒုက္ခတွေခံနေရလမ်းတွေကိုပိတ်ဆို့ထားတယ်အများပြည်သူတွေသွားလာကြမရှိဘူးပေါ့နော်ဒါတစ်ချက်ပြီးတော့နောက်တစ်ချက်ကပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကျောင်းသားတွေအနေနဲ့ဆယ်တန်းဆောင်မှုဝယ်ကြီးဘုန်းကြီးဆောင်မှုဝယ်ကြီးအတွက်အထူးကအနေနာမရှိအောင်လို့အမြန်ဆုံးကျွန်တော်တို့ကဒီဥစ္စာကိုခဏရန်နာတင်တာပေါ့နော်ရန်နာတင်တဲ့ဥစ္စာရန်နာခွင့်မပေးဘဲနဲ့အချိန်ကိုဆက်ဆွဲထားရဆိုတော့ဒါဆယ်တန်းဆောင်မှုဝယ်ကြီးအတွက်လည်းထိခိုက်နိုင်တယ်ကျောင်းဘုန်းကြီးတွေအတွက်လည်းထိခိုက်နိုင်တယ်ပြောချင်တာကတော့အစိုးရစေနာပေါ်မူပြီးတယ်ပေါ့နော်အစိုးရအနေနဲ့ဒါတွေကိုဖြေရှင်းလိုက်လို့ရှင်အားလုံးပြဿနာပြေလည်သွားမဲ့ကိစ္စကိုတတ်တတ်အချိန်ဆွဲပြီးတော့အားလုံးဒုက္ခရောက်အောင်လုပ်နေရလို့မြင်တယ်ဗျ
ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကြားပီတဲ့လိုက်ကော်မျိုးတက္ကသိုလ်3ခုကကျောင်းသားတွေကခြိတက်ဆန္ဒပြခဲ့ကြပြီးရှမ်းပြည်နယ်ဘက်ကိုထွက်ခွာခဲ့ရမှာအောင်ပန်းမျိုးရောက်တားဆီးမှုတွေရှိနေတဲ့အတွက်ကားတွေနဲ့ထွက်ခွာပြီးမူလရီမန်းချက်အတိုင်းလက်ပံမျိုးကပင်မတပိတ်စစ်ကြောင်းကိုတွားရောက်ပူးပေါင်းခဲ့တယ်ဆိုပြီးကျောင်းသားကောင်းဆောင်ကိုရဲမင်းကျော်ကဆိုပါတယ်
ဒီဖေကောမျိုးအထက်လောက်ရောက်ပြီးတော့ကျွန်တော်ကားစီတယ်ကားစီပြီးတော့အောင်ပန်းမျိုးဝင်လောက်မှာကျွန်တော်ကလမ်းလျှောက်ချီတက်ကြတယ်ချီတက်ပြီးတော့ကျွန်တော်မြို့ဝင်တော့မှကျွန်တော်ကရဲတချို့နဲ့ပုံမှန်စချင်းနဲ့ညီတယ်ဆိုပြီးတော့ပုံစံနဲ့ကျွန်တော်ကအလောက်ကြီးဖြစ်ချင်းခဲ့တယ်တစ်ဆက်တည်းမှာပဲကျွန်တော်တို့ကဒီကျွန်တော်တို့ကိုလိုက်ပြီးတော့အတားစီလုပ်နေတဲ့ခီကားလိုဘာကလိုပြီးတော့အတန်ချက်စက်နဲ့လိုက်ပြီးတော့နောက်ချက်ပုံစံမျိုးအရှိကနေတွားလိုက်အနောက်ကနေတွားလိုက်ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်ကကြုံခဲ့ရပါတယ်ချီတက်ပြီးတော့ကျွန်တော်တို့ကအောင်ဘက်မှာနားပါတယ်အောင်ဘက်မှာနားပြီးတော့ကျွန်တော်တို့ကစောပြေတဲ့စီဝေးတစ်ခုထံနဲ့စောပြေတဲ့ဆက်ကြတယ်ဆက်ကြပြီးတော့ကျွန်တော်ကတောင်ကြီးကိုဆက်လက်ပြီးမရှိတဲ့တော့ပဲနဲ့ကျွန်တော်တို့ကဆက်ဆက်ချင်းမှာပဲကျွန်တော်ပင်မနဲ့တပေါင်းနေပေါ့နော
် AR တိုင်းမအူပင်နဲ့ပသိမ်မှာသပိတ်စခန်းဖွင့်ထားတဲ့ចောင်းသားတွေကတော့မအူပင်မြို့မှာလာရောက်ပူးပေါင်းခဲ့ကြပြီးအစိုးရအနေနဲ့ចောင်းသားတွေကိုအကြမ်းဖက်မှုတွေဆက်မလုပ်ဖို့နဲ့လေးပွင့်ဆိုင်ဆွေးနွေးမှုတွေကိုလေးစားဖို့လှုပ်ရှားမှုတွေဆက်လုပ်နေကြောင်း AR သပိတ်ကောင်းဆောင်ကိုအောင်ခန့်စော်ကဆိုပါတယ် ကျွန်တော်တို့ကကျွန်တော်ဒီမူပင်ကိုရှေ့ပြီးအချိန်မှာကျွန်တော်ဒီခံပေးလောက်တာလေဒီဆန်ကတော့ပေါ်လာကျွန်တော်ဘယ်လိုဖဲနေကျွန်တော်ဒီလက်ရှိအကျန်းဖတ်မှုအချိန်ကြီးရဲ့ဒီအစိုးရဘက်ကခုနောက်ပိုင်းအဲ့လိုရိုးရိုးမှုလုပ်ကြတာလေပုံမှန်ဒါလေးဝန်ဆိုင်သဘောတူညီချက်ကိုသူတို့ချိုးဖောက်ရဆိုပြီးတော့ဒီလေးဝန်ဆိုင်သဘောတူညီချက်ကိုလေးစားပါဆိုတဲ့အချက်တွေကိုကျွန်တော်တို့ကဒါပြည်သူတ Sagain time, ARE time, Magui time, Sare, Nea, Atidima, Shire, Jaunari Gale. Pima the basic Janga, Jaunarigo, a champa muri, Malo Pudre, Lo Shamurigo, dear Bindu, and Satai Loni Javarishim.
Toraschimashin, Jubin Jang Len Navy, so be Nanganaga, Chimone, Mimanangama. ငင်းချန်းစွာဆန္ဒပြကြသူတွေကိုရုပ်ပြက်ဆင်းပြက်နှိမ်နင်းတဲ့လောက်ရက်တွေတွေ့လာရတဲ့အတွက်ဆက်ဆံရေးတွေကိုပြန်ပြီးတော့တုံးသက်ဖို့တိုက်တွန်းတန်းနေလဲပေါ်ထွက်လာနေပါတယ်ဒီအချိန်မှာနိုင်ငံတကာတိုင်းဝိုင်းနေနဲ့လိုက်လိုက်ရော်ရော်ဆက်ဆံနေတာတွေကိုဆင်ကျင်ဖို့လူနေပြီလားဆိုတာကို voa@voanews.com
နောက်ပြအင်္ဂါနေ့ည9:00ရက်တိုက်ရိုက်လေးလိုင်းမှာဆွေးနွေးကြမှာပါပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်ခုတော့ရန်ကုန်မြို့မှာနိုင်ငံတကာအမျိုးသမီးများနေ့အကြောင်းကျင်းပပုံအကြောင်းမတင်ပြခင်ကချင်ပြည်နယ်ဖားကန့်ဒေတာဖက်ကမြေစာပုံပြိုကျတဲ့သတင်းတစ်ပုဒ်တင်ပြပါမယ် ကချင်ပြည်နယ်ဖားကမြို့မှာကြောင်မြတ်ကုမ္ပဏီတစ်ခုကဆွန့်ပစ်ထားတဲ့မြေစာပုံကြီးတစ်ခုမှလ6ရက်နေ့ကပြိုကျတာကြောင့်လူပေါင်းဒါဇင်နဲ့ချီပျောက်ဆုံးနေပြီးအသေးအပျောက်တွေလည်းရှိတယ်လို့ဒေသခံတွေကခန့်မှန်းနေပါတယ်ဒေသခံအာဏာပိုင်တွေလာရောက်ကြည့်ရှုပေမဲ့လည်းနောက်ဆက်တွဲကဲဆယ်ရေးလုပ်ငန်းတွေမတွေ့ရဘူးလို့ဒေသခံတွေကပြောပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညာ
ားတဲ့ပေထထောင်ကျော်ရှိတဲ့မြေစာပုံကြီးပြိုကျရာကလူ40ထက်မနည်းပျောက်ဆုံးနေတယ်လို့ဖားကန်မြို့ကန်တူဦးဖြစ်သူဦးလမောင်းလက်တောင်းက VOA ကိုပြောပါတယ်
။ဟောအဲ့မှာပေထထောင်ကျော်ရဲ့မြေနဲ့ပြဲမှာခဏပြောလို့ရေမကြီးလို့အဲ့ဒါလက်ရှာလား။လက်ရှာတော့အဲ့မှာပိတ်တယ်နေရာနီးနီးပေါ့။အဲ့ဒါကိုတချို့အတယ်မပြုတ်မယ်လို့လို့ခါနောက်ပြီးတချို့ကလည်းချာနေခိုက်အဲ့မှာပြိုကျသွားတာ။ကုမ္ပဏီတခုကနေပြီးတော့မြေစာတွန်းတယ်လေ။အဲ့မှာပေထထောင်ကျော်ကျော်မယ်ပေါ့။ကူလောတယ်ကြလို့အဲ့မှာပြေးပြေးစည်းနေပဲအဲ့ပေါ်နေတယ်အဲ့မြေစာပြေးကမှပါလာတာဒါပေမဲ့ခုရောက်တယ်တော့တော့မဖော်လို့မရတယ်လို့ပြောတယ်အဲ့မှာလိုက်မေးကြည့်ကတော့အယောက်40ကျော်50ကျော်လုံးလုံးပါလာတယ်ပေါ့အဲ့လိုပြောတယ်ခုတော့မလည်းဖော်လို့မရသေးဘူ
းဒီဖြစ်ရတဲ့ပတ်သက်ပြီးဖားကန့်ရဲစခန်းကိုမေးမြန်းရမှာတော့တာဝန်ကျရဲရာရှိတူကလူအသေးပြောက်မရှိသေးဘူးလို့ညင်းဆိုပါတယ
်မလားရှော့နေရတော့ဘွားနေပြီးဘယ်လိုပြောမလဲအဘွားနေပြီးလေတွန်တွန်နားတဲ့မြေစာတွေအဟောင်းရှိရလေတော့သူကမိသားမြင့်သွားတာပေါ့မြင့်တဲ့ကကြောဒီအောက်မှာတို့ဟိုအချို့ကြောလဲကြောက်ချာပေါ့အချို့ကြောလဲယာယီတဲလေးအဲ့လိုမျိုးလေးထိုးတော့ဟိုနေတဲ့ချိန်မှာမိသားရုပ်ရက်ပြုတ်ကြတာပေါ့ဘယ်လိုလဲဆိုပထမဆုံးကတော့သူက6ရောက်လာမိပြန်ပြီးတွေ့ရပေါ့တွေ့တော့အချောက်ကတော့အသက်ရှင်တယ်ပေါ့အပြေပြောက်ကတော့မရှိဘူးခင်ဗျာအပြေပြောက်ကတော့အခုချိန်ကြီးတော့အတီးပြူးချက်ကိုယူလို့မရောက်ပြန်
ဒီပြည်နယ်ပတ်သက်လို့ရာသဌာနီနဲ့အောင်ဟင်းမင်းကြောင်းမြတ်ဒူးဖော်ရီကုမ္ပဏီတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းပေမဲ့ဖြေဆိုသူမရှိခဲ့ပါဘူး။မြေစာပြုပေါင်းအောင်ပျောက်ဆုံးနေသူတွေနဲ့ပတ်သက်လို့ဖားကန်မြို့နယ်အုပ်ချုပ်ရေးအဖွဲ့ကလာရောက်ကြည့်ရှုသွားပေမဲ့နောက်ဆက်တွဲကူညီကယ်ဆယ်ရေးတွေဘာမှမရှိသေးဘူးလို့ဦးလာမောင်လက်တောင်းကပြောပါတယ
်။ဒီတိုင်းပေါ့လေလာပြီးကြည့်ပြီးဒီတိုင်းကတော့ပဲလေသူကလည်းဒီကုန်းကကူညီရလို့ဘာမှမရှိပါဘူး။ကုမ္ပဏီကတော့နည်းနည်းလေးတော့လာဖို့ပေးတာပေါ့ဗျာ။အမေဒီကတည်းကမမဆာလို့တို့ရေပေးကုမ္ပဏီမှာအဲ့လိုပဲ PPCC လို့ပြောရတော့ပါမရှိ
ဘူး။ဖားကမြို့နယ်အတွင်းမှာပုဂ္ဂလိကကုမ္ပဏီတွေအခုလိုကြောင်စင်းတူပေါ်ရေးအင်နဲ့အားနဲ့လှုပ်လာတဲ့ပေါ်ဒေသခံတွေအတွက်စိုးရိမ်စရာဖြစ်တယ်လို့ဦးလာမောင်းလာတောင်းကပြောပါတယ
်။ကျွန်တော်ဒေသခံတွေအများကြီးကဒီကြောင်စင်းကိုပဲအဓိကမြေခိုထားတာလေ။မြေခိုခါကြလို့ခလာတွေ့လို့သူကစိုးရိမ်လိုက်တဲ့ဟာကိုပဲကျွန်တော်ကအဲ့ဒါကိုပဲအပေးအားထားပြီးစာပြီးတော့ဟိုအဲ့မွေးရမ်းချက်ရတဲ့ဒီကဖြစ်တယ်ဆိုတော့အခုဆိုရတာကအဲကွန်မြူနတီတွေမှာအခုရေမာညာမှာလို့တယ်ကွာကျွန်တော်ဘာမှမရှိတဲ့ဒေတာကလည်းကျတော့ဘာမှပြတ်ပုတ်မရှိတော့ ်တို့ဆင်းပြလိုက်တဲ့အရာကိုပဲကျွန်တော်ဆက်လာပြောစာပို့စာကောင်းရတဲ့ခါကျတော့အခုမတော်စားအလျော်လေးကျွန်တော်မတွေ့ရတာနောက်ပြီးကျွန်တော်ရဲ့ပိုင်ကနေလည်းလူစားလို့မရအောင်ဆိုတော့အဲ့ဒါကြီးပေါ့ကျွန်တော်ရှိဆက်ပြီးဘယ်လိုလုပ်မလဲဆိုတာအရေးလေးကျွန်တော်ရင်းနှီးပေါ့ဗျာဆုံးယူနေရတာပေါ့
ပြီးခဲ့တဲ့ဇန်နဝါရီလထဲမှာလည်းအလားတူရေစာပုံပြိုကျပြီးလူ40ဝန်းကျင်သေဆုံးခဲ့တဲ့ဖြစ်ရပ်တစ်ခုဖားကန့်မြို့နယ်အတွင်းမှာဖြစ်ပွားခဲ့ပါတယ်ခင်ဗျာ
။ကိုညာဝဲအောင်ပါရှင်။ VOA မြန်မာပိုင်းစီစဉ်ကနေတင်းလာနေညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။သောတာရှင်များရှင်အပြောင်းလဲတွေတွေ့မြင်နေရတဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးအတွက်ဆောင်ရွက်ဖို့လိုအပ်နေတဲ့အကြောင်းအမျိုးသမီးရေလှုပ်ရှားသူတွေကနိုင်ငံတကာအမျိုးသမီးများနေ့မှာအလေးထားပြောဆိုခဲ့ကြပါတယ်။အမျိုးသမီးတွေအကြမ်းဖက်ခံရမယ့်အန္တရာယ်ကနေကာကွယ်နိုင်အောင်ဥပဒေကြမ်းတရက်ရေးဆွဲနေချိန်မှာပဲလူမှုအတိုင်းဝိုင်းကြားပညာပေးနိုင်အောင်လည်းကြိုးစားနေကြတာပါ။မတ်လ၈ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့အဖြစ်ပညာပေးရုပ်ရှင်ဇာတ်လမ်းတွဲတစ်ခုနဲ့အတူစီစဉ်ပြသခဲ့တဲ့အကြောင်းကိုတော့ VOA သတင်းထောက်မတ်တင်ကြီးလင်းကပြောပြပေးပါမယ်
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံကအမျိုးသမီးတွေအပေါ်အကြမ်းဖက်နေတာတွေကိုကာကွယ်နိုင်မှုလူမှုဝန်ထမ်းဝန်ကြီးဌာနနဲ့ပူးပေါင်းပြီးသူတေသနာတွေပြုလုပ်လို့ဥပဒေကြမ်းတရက်ရေးဆွဲနေတယ်လို့ Gender Equality Network ရဲ့တွဲဘက်ဥက္ကဋ္ဌဒေါ်ပန်စီထွန်းသိန်းကမလ6ရက်နေ့ညနေရန်ကုန်မြို့ကဗြိတိရှတန်အမတ်ကြီးအိမ်တော်မှာကျင်းပတဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်အခမ်းအနားမှာပြောဆိုလိုက်ပါတယ်
ကျမတို့ဥပဒေမရေးခင်မှာကျမတို့ကဘာလုပ်ခဲ့လဲဆိုတော့ research လေးတစ်ခုလုပ်ခဲ့တယ်။သူကတော့ဟိုစာပေါ်တော့ဟို qualitative research ပေါ့။အဲ့ဒီ research လေးလုပ်တဲ့အခါမှာကျမတို့ဘာတွေတွေ့ခဲ့ရလဲဆိုတော့အမျိုးသမီးတွေဒီအမြဲပဲအကြမ်းဖက်မှုကိုအိမ်တွင်းနဲ့မကအိမ်ပြင်မှာလည်းအမျိုးစုံမျိုးမျိုးစုံနဲ့အကြမ်းဖက်မှုတွေခံနေရပါတယ်။အဲ့ဒါကြောင့်မလို့ဒီကျမတို့ရဲ့သုတေသနကထွက်လာတဲ့အဖြေတွေပေါ်မှာတည်ပြီးတော့ကျမတို့ကဒီနိုင်ငံတော်က Ministry of Social Welfare ပေါ့နော် Social Welfare နဲ့ပူးပေါင်းပြီးတော့ UN အပါအဝင်ကျမတို့ Gender Equality Network လို့ခေါ်တဲ့အမျိုးသမီးများတန်းတူညီမျှရေးကွန်ရက်တို့ကပူးပေါင်းပြီးတော့ဒီ law ပေါ့နော်ကျမတို့ဒီဥပဒေကိုရေးနေတာဖြစ်ပါတယ်ဒီဥပဒေကအခုတော့တော်တော် draft လေးကတော့တော်တော်ပြီးသွားပါပြီဒါပေမဲ့နောက်ထပ်တစ်လနှစ်လလောက်တော့ကျမတို့ပြီးလို့ရှင်တော့ချောတတ်နိုင်မယ်လို့ကျမတို့ယူဆပါတယ်ရှင်
Gender Equality Network အပါအဝင်အခြားအမျိုးသမီးရေးရာဆောင်ရွက်နေတဲ့အသင်းအဖွဲ့တွေကအမျိုးသမီးတွေစွန့်ရည်မြင့်တင်မှုအသင်းအပေးလေ့ကျင့်ပေးနေကြပြီးမြန်မာအမျိုးသမီးတွေကဏ္ဍစုံမှာပါဝင်လာနိုင်မှုဆိုရင်တော့အမျိုးသမီးတွေကိုနေရာပေးဖို့လည်းလိုအပ်တယ်လို့သူကဆိုပါတယ်။အခမ်းအနားမှာဇလန်တွေတစ်ပိုင်းပြသခဲ့တဲ့နေရည်လရည်အမှန်တရားရည်လို့အမည်ရတဲ့အမျိုးသမီးအကြံဖတ်မှုပပျောက်ရေးပညာပေးဇလန်တွေကိုထုတ်လုပ်ဖြစ်သွားပုံကိုတော့ထုတ်လုပ်သူရုပ်ရှင်ပင်သမီး academy.grace တွေစင်ထိုက်က VOA ကိုအခုလိုပြောပါတယ်
။ဒီမှာပြောထားတဲ့ issue စီအကုန်လုံးဟာလွန်ခဲ့တဲ့တစ်နှစ်ကျော်လုံးကဆိုရင်ပြောရခက်တဲ့ issue စီဖြစ်တယ်ပေါ့။အဲဒါကြောင့်မလို့လူမိုက်ရှာတာပေါ့နော်။သူကြံတဲ့လူတွေကမလုတ်ရဲကြဘူးဆိုညင်းညာလေ။အဲ့လေကျမစီရောက်လာတော့ကျမလုတ်ပေးပါမယ်လို့ပြောတယ်။နောက်ဟိုဘက်ကဒီ sensor ဘက်ကလူတွေကိုလည်းရှင်းပြတယ်လေ။ဒီကိစ္စတွေကပြောရမှာဖြစ်တယ်။ပြတဲ့အချိန်နဲ့2015ရဲ့ဟိုရွေးကောက်ပွဲကို target ထားပြီးတော့လွှင့်မာနဲ့အဲ့ဒီအကြောင်းတွေလည်းပြောပြတော့ဝင်းကြီးကစလက်ခံပါတယ်။သူကလည်းသူ့ရဲ့ MRD ပြန်နေလွှင့်ပေးဖို့လည်းပဲသဘောတူပါတယ်။
ဒီပညာပေးဇာတ်လမ်းတွေမှာအပိုင်း၈ပိုင်းပါဝင်မှာဖြစ်ပြီးအပိုင်းတစ်ပိုင်းစီမှာအမျိုးသမီးတွေရင်ဆိုင်နေရတဲ့အိမ်တွင်းအိမ်ပြင်အကြံဖက်မှုပြဿနာတွေကိုဖြေရှင်းဖို့နီလန်းတွေကိုပါထည့်သွင်းရိုက်ကူးထားတယ်လို့လည်းထော်ဆွေးစင်ထိုက်ကပြောပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေအရင်ကထပ်ပိုးပြီးအခွင့်အရေးတွေရရှိလာပြီးဖြစ်ပေမဲ့ကဏ္ဍတော်တော်များများမှာတော့လိုအပ်ချက်တွေရှိသေးတယ်လို့လည်းမြန်မာနိုင်ငံဆိုင်ရာဗြိတိရှတန်အမတ်ကြီးကဆိုပါတယ်
။ We all know that although some progress made in this country there are many significant
အမျိုးသမီးရေးရနဲ့ပတ်သက်ပြီးတိုးတက်တာတွေရှိလာပေမဲ့အမျိုးသမီးတွေပြောရေးဆိုခွင့်ရရှိရေးလိမ်ပိုင်းဆိုင်ရာအကြမ်းဖက်တာစစ်ပွဲတွေကြောင့်အကြမ်းဖက်ခံရတာတွေစတဲ့အရေးကြီးတဲ့ပြဿနာတွေကိုဖြေရှင်းဖို့တော့လိုနေပါသေးတယ်
။မလ၈ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်ပွဲတွေကိုမြန်မာနိုင်ငံကအဖွဲ့အစည်းအသီးသီးတွေကကြီးမှုပြီးနေပြည်တော်မှာရောရန်ကုန်မြို့မှာပါကျင်းပခဲ့ကြပါတယ်ရှင်။
မတင်ကြီးလင်းပြောပြပေးသွားတာပါရှင် VOA မြန်မာပိုင်းရဲ့အထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေသတင်းဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်သောတာရှင်တွေနားဆင်လို့ရတဲ့တေးတချင်တွေတောင်းယူလို့ရတယ်ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့ဆက်သွယ်လို့ရတဲ့အတွက်ကတော့0939382555လေးကိုခေါ်ဆိုနိုင်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းစီစဉ်စာတိုက်တက်တာအမှတ် 855 ပဟိုစာတိုက်ကြီးရန်ကုန်မြို့ကိုရေးသားပေးပို့နိုင်ကြပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေည10နာရီအထိထုတ်လွှင့်ပေးနေတာပါဒီကနေ့ညနာဆင်ရမယ့်သူယုံကြည်ရအစီအစဉ်ထဲမှာတော့
ကျမကတော့လူငယ်တွေအားလုံးမိမိရဲ့အားလက်ချိန်တွေမှာအင်္ဂလိပ်ဘာသာစကားကိုလေ့လာလေ့ကျင့်နေမယ်ဆိုရင်အခုလက်ရှိအချိန်တွေတက်တာမကပဲအနာဂတ်အတွက်ပါအများကြီးအကျိုးရှိမှာပါလို့ပြောချင်ပါတယ
်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာပညာသင်ကြားနေတဲ့မချွတ်ချော်ရဲ့ယုံကြည်ရာကိုနားဆင်ရမှာပါဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တွေကိုလည်းနားဆင်ကြရမှာပါခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်စားသုံးသူတွေကပြည်ရင်းမှာဝယ်ယူသုံးစွဲမှုအားကောင်းတာနဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုပုံမှုအသုံးပြုလာနေရတဲ့ကြောင့်ဖိလစ်ပိုင်နိုင်ငံဟာမကြသေးခင်ကပဲအာရှတိုက်ရဲ့စီးပွားရေးအင်အားကြီးနိုင်ငံဖြစ်လာနေပါတယ်ဒါပေမဲ့နိုင်ငံကလာရောက်ရင်းနှီးမြှုပ်နှံမှုအားနည်းနေတဲ့အတွက်အစိုးရကဒါကိုပြောင်းလဲနိုင်ဖို့ကြိုးစားနေပါတယ်ဒီအကြောင်း VOA သတင်းထောက်ဆီမွန်အော်ရန်ဒိုင်းသတင်းပေးပို့တဲ့အပေါ်အခြေခံပြီးကိုဇော်ဝင်းလိုင်ကအခုတစ်ပတ်သတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြပေးထားပါရရှင်
2014ခုနှစ်အတွက်ဖိလစ်ပိုင်နိုင်ငံရဲ့ GDP ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုနှုန်းဟာ 6.1% ခန့်နှုန်းရှိခဲ့တဲ့အတွက်အဲ့ဒီနှစ်အတွက်စီးပွားတိုးတက်မှုနှုန်းအမြင့်ဆုံး 9.4% ခန့်နှုန်းရှိတဲ့တရုတ်နိုင်ငံရဲ့နောက်မှာကပ်လိုက်နေပါတယ်။ဝန်ဆောင်မှုလုပ်ငန်း၊စိုက်ပျိုးရေး၊စောက်လုပ်ရေးနဲ့ကုန်ထုတ်လုပ်မှုစတဲ့ကဏ္ဍတွေကစီးပွားရေးဖွံ့ဖြိုးတိုးတက်မှုဖြစ်စေတဲ့အဓိကကဏ္ဍတွေဖြစ်တယ်လို့အစိုးရကပြောပါတယ်။အဲ့လိုသတင်းကောင်းတွေထွက်နေပေမဲ့လည်းတိုင်းပြည်စီးပွားရေးကိုပြန်လည်ချင်းဝင်ရှာညှိဖို့လိုနေတယ်လို့ဖိလစ်ပိုင်လူမှုစီးပွားရေးအတွင်းဝန်အဆန်နီယိုဘာလီစကန်ကပြီးခဲ့တဲ့လအတွင်းကပြောကြားလိုက်ပါတယ
် Key components of this process are the needed surge of investments and the revival of the manufacturing
ဒီရွေချက်ကိုအကောင့်ထဲပို့ဖို့အဓိကချက်ကတော့ယင်းနှိမ့်နှံမှုများများရဖို့ကုန်ထုတ်လုပ်မှုလုပ်ငန်းနဲ့စက်ပြိုးရေးကဏ္ဍပြန်လည်အသက်ဝင်လာဖို့ပဲဖြစ်ပါတယ်အထူးသဖြင့်စီးပွားဖွံ့ဖြိုးမှုကိုအထောက်အကူဖြစ်စေတဲ့ကဏ္ဍစုံတိုးတက်ရေးအတွက်အတားဆီးဖြစ်နေတဲ့အခြေခံအဆောက်အဦပြုပြင်ရေးတွေလှုပ်ဆောင်ဖို့လိုပါတယ်အထူးပြုရမယ့်ကဏ္ဍတွေကတော့စက်မှုလုပ်ငန်းနဲ့စိုက်ပျိုးရေးကဏ္ဍတွေပဲဖြစ်ပါတယ်
။မနစ်ကပြည်ရင်းအသက်တင်ကုန်ထုတ်လုပ်မှုပမာဏဖြစ်တဲ့ဒေါ်လာ282ဘီလီယံရဲ့19ရာခိုင်နှုန်းဟာပုဂ္ဂလိကယင်းနှိမ့်မြှုပ်နှံမှုကလာတာဖြစ်ပါတယ်။2014ခုနှစ်အတွင်းမှာပဲနိုင်ငံခြားဓာတ်ရိုက်ယင်းနှိမ့်မြှုပ်နှံမှုက5ဘီလီယံရှိခဲ့တဲ့အတွက်ဒါဟာ2012ခုနှစ်ကနေနိုင်ရှင်လိုက်ရင်နှစ်ဆတိုးလာတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီယင်းနှိမ့်မြှုပ်နှံမှုပမာဏဟာပူးတွဲနိုင်ငံခြားကုန်သွယ်ရေးအဖွဲ့ကရည်မှန်းထားတဲ့7ဘီလီယံတက်နည်းနေသေးတဲ့အကြောင်းဖိလစ်ပိုင်ဆိုင်ရာအော်စတြေးလျနယူးဇီလန်ကုန်သွယ်ရေးအဖွဲ့က EM Porter ကပြောပါတယ်နိုင်ငံခြားယင်းနှိမ့်မြှုပ်နှံမှုတွေရောက်လာဖို့အတွက်အဓိကအတားအဆီးတွေရှိနေတော့မယ်လို့သူကပြောပါတယ
် Lifting the economic provisions of the constitution is really a priority it's not
ဖွဲ့စည်းပုံထဲမှာပါတဲ့စီးပွားရေးဆိုင်ရာကန့်သတ်ချက်တွေကိုရုပ်သိမ်းပေးတာတကယ်ဦးစားပေးလုပ်ရမယ့်ကိစ္စဖြစ်ပါတယ်ဒါကလည်းကျွန်တော်တို့ပူးတွဲနိုင်ငံခြားကုန်သွယ်ရေးအဖွဲ့တစ်ခုတည်းကထားရှိတဲ့သဘောထားမဟုတ်ပါဘူးဖိလစ်ပိုင်မှာရှိတဲ့စီးပွားရေးလုပ်ငန်းအားလုံးကအဲ့ဒီသဘောထားမျိုးရှိနေကြပါတယ်။ဒါဟာဖိလစ်ပိုင်နိုင်ငံစီးပွားရေးဖွံ့ဖြိုးမှုကြီးထွားစေရေးအတွက်အဓိကလိုအပ်ချက်ဖြစ်တဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေလာရောက်ဖို့အတွက်လုံးဝလိုအပ်ချက်တရားဖြစ်ပါတယ်
။ဖိလစ်ပိုင်နိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြမဲ့နိုင်ငံခြားကုမ္ပဏီတွေအနေနဲ့60ရာခိုင်နှုန်းကနိုင်ငံသားပန်ဆိုင်မှုနဲ့40ရာခိုင်နှုန်းကနိုင်ငံခြားသားပန်ဆိုင်ရမယ်ဆိုတဲ့ဥပဒေကန့်သတ်ချက်အပေါ်အထူးစိုးရိမ်ပူပန်မှုဖြစ်နေကြတာပါ။နိုင်ငံခြားကယင်းနှိမ့်မြုံနှံသူတွေကိုဆွဲဆောင်တဲ့အနေနဲ့ဗန်လုံငန်းလုတ်ကင်သူနိုင်ငံခြားသားတွေတရားရာနှုန်းပြည့်ပိုင်ဆိုင်ခွင့်ရှိတယ်ဆိုတဲ့ဥပဒေကိုမနစ်ကသမရဗနီနိုအကွီနိုကလက်မှတ်ထိုးအတည်ပြုပေးလိုက်ပါတယ်။သမရအကွီနိုအစိုးရအနေနဲ့လွန်ခဲ့တဲ့၄နှစ်အတွင်းအခွန်ပေးဆောင်ဖို့တိန့်ဆောင်ခဲ့သူတွေအကျင့်ပြတ်ချစားတဲ့အရာရှိတွေကိုရှာဖွေအရေးယူတာတွေအပြင် တေးီတေးရဲ့နဲ့လောင်ကစားအခွန်တွေကိုပါတင်းတင်းကြပ်ကြပ်ကောက်ခံလာနေတာဖြစ်ပါတယ်။အဲဒီလိုလှုပ်ဆောင်မှုတွေကြောင့်တိုင်းပြည်ရဲ့ငွေချေနိုင်မှုအရေးအသွေးမြင့်တက်လာတာကြောင့်ယင်းနည်းမြုံနှံနိုင်တဲ့အဆင့်လဲတိုးတက်လာပါတယ်။ဒါပေမဲ့ကုန်ပစ္စည်းတွေတည်ယူပို့ဆောင်ရေးမှာအသုံးပြုတဲ့လမ်းတွေကိုပြုပြင်ထိန်းသိမ်းခြင်းမရှိတာ၊လျှက်စစ်မီတာကတွေအဆမတန်ကြီးမားနေတာ၊စီးပွားရေးစတင်လုပ်ကိုင်လိုသူတွေအတွက်အခက်အခဲအတားအဆီးတွေအများအပြားရှိနေတာတွေအပါအဝင်ယင်းနှမြုံနှံသူတွေအတွက်စိန်ခေါ်မှုမျိုးစုံရှိနေသေးတယ်လို့စီးပွားရေးလုပ်ငန်းရှင်အတန်းဝိုင်းကပြောပါတယ်။အချိန်တို့အတွင်းမှာစိုက်ပျိုးရေးအပေါ်အခြေခံတဲ့စီးပွားရေးကနေဝန်ဆောင်မှုလုပ်ငန်းအပေါ်အခြေခံတဲ့စီးပွားရေးဘက်ကိုပြောင်းဖို့စီစဉ်နေတာလက်ရှိတိုင်းပြည်ရဲ့စီးပွားရေးအခြေအနေစတာတွေကယင်းနှမြုံနှံလို့အကောင်းဆုံးအချိန်ဖြစ်တယ်လို့အမေရိကန်ကုန်သွယ်ရေးအဖွဲ့ဥပဒေပြုရေးရာကော်မတီအကြီးအကဲ John Forbes ကပြောပါတယ
်။ You need to get into a industrial cycle.Because no country has become
ဆမှုလုပ်ငန်းနယ်ပယ်တွေကိုဝင်ဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့ဆမှုလုပ်ငန်းနယ်ပယ်တွေမဝင်မဲနဲ့ဘယ်နိုင်ငံမှဝင်ငွေကောင်းတဲ့နိုင်ငံဖြစ်မလာနိုင်ပါဘူး။ဝင်ဆောင်မှုလုပ်ငန်းတွေနဲ့တည်းမလုံလောက်ပါဘူး
။ Outsourcing လို့ခေါ်တဲ့ပြည်ပနိုင်ငံတွေမှာအခြေစိုက်တဲ့ company တွေထံကအလုပ်တွေကိုလက်ခံလုပ်ပေးတာ call center လို့ခေါ်တဲ့ telephone မော်ကတဆင့်ပြင်ပ company တွေအတွက်တဆင့်ဝင်ဆောင်မှုလုပ်ငန်းတွေလှုပ်ဆောင်ပေးတာစတဲ့လုပ်ငန်းတွေဟာဝန်ဆောင်မှုလုပ်ငန်းကဏ္ဍအတွက်နမူနာယူသင့်တဲ့လုပ်ငန်းတွေဖြစ်ပါတယ်။အဲဒီလုပ်ငန်းတွေဟာတာမန်အလုပ်တွေတဲ့ဝင်ငွေပိုကောင်းပြီးအချမ်းမြေဝယ်ယူလို့သူတွေများလာစေတဲ့အပြင်တခြားဝန်ဆောင်မှုလုပ်ငန်းတွေအတွက်လည်းအထောက်အကူပြုစေပါတယ်။ဒီလုပ်ငန်းတွေကရတဲ့ဝင်ငွေဟာ2013ခုနှစ်မှာအမေရိကန်ဒေါ်လာ16ဘီလီယံရှိတယ်လို့ဆိုပါတယ်။အဲဒီလောက်အတိုင်းအတာနဲ့ဝင်ငွေရှိနေပေမဲ့လည်းလူတွေတယ်လီဖုန်းနဲ့ဖြည့်ချားပေးတဲ့နေရာမှာအခုနောက်ပိုင်းပေါ်လာတဲ့အတန်နဲ့အတူလိုဖြည့်ချားပေးတဲ့နည်းပညာသစ်ကြောင့်ရေရှည်အတွက်ဒီအလုပ်ကလည်းအမှတ်ခံချက်မရှိဘူးလို့ John Forbes ကပြောပါတယ်။တိုင်းပြည်စီးပွားတစ်ခုလုံးရဲ့၃ပုံ၂ပုံဟာလည်းစားသုံးသူတွေရဲ့ဝယ်ယူသုံးစွဲမှုကနေရရှိတာဖြစ်ပါတယ်။ပြည်ပနိုင်ငံတွေမှာသွားအလုပ်လုပ်နေကြတဲ့ဖိလစ်ပိုင်နိုင်ငံသားတွေကနှစ်စဉ်အမေရိကန်ဒေါ်လာ20ဘီလီယံလောက်တိုင်းပြည်အတွင်းမှာရှိတဲ့မိသားစုတွေထံပြန်ပို့နေကြတဲ့အတွက်သူတို့အနေနဲ့အဲ့ဒီလိုဝယ်ယူသုံးစွဲနိုင်ကြတာဖြစ်ပါတယ်။ပြည်တွင်းဝယ်ယူသုံးစွဲသူတွေကဝန်ဆောင်မှုလုပ်ငန်းကြီးထွားအောင်တွန်းပို့ပေးနေတာပါ။အဲ့ဒီအချက်ကပဲအာရှတိုက်အတွင်းကတိုင်းပြည်တွေကြားထဲမှာဖိလစ်ပိုင်နိုင်ငံအတွက်တမှုထူးခြားစေတဲ့အချက်ဖြစ်တယ်လို့အတနီယိုဒီမနီလာတက္ကသိုလ်ကစီးပွားရေးပညာရှင်ဆီယလီတိုဟာဘီတိုကပြောပါတယ်။ဆက်မှုလုပ်ငန်းဖွံ့ဖြိုးအောင်မလုပ်ဘဲရှေ့ကိုခုန်ပြန်ကျော်လွှားတဲ့နည်းနဲ့စီးပွားတိုးတက်အောင်လုပ်မယ်ဆိုရင်တော့ပြဿနာဖြစ်နိုင်တယ်လို့သူကပြောပါတယ
်။ Agriculture, tourism, manufacturing, these justbecome the propellers of our economic growth rather than just banks.
တိုင်းပြည်စီးပွားရေးအတွက်လွန်ခဲ့တဲ့ဆယ်စုနှစ်တစ်ခုလောက်အတွင်းအခြေခံခဲ့တဲ့ဘဏ်လုပ်ငန်း၊အာမခံလုပ်ငန်းနဲ့အင်းချမ်းမြေရောင်းဝယ်ရေးလုပ်ငန်းတွေအပေါ်အခြေခံပြီးလုပ်နေတာထက်စိုက်ပျိုးရေး၊ကမ္ဘာလှည့်ခီးသွားလုပ်ငန်း၊ကုန်ထုတ်လုပ်မှုတွေအပေါ်အခြေခံပြီးရှေ့ကိုဖွံ့ဖြိုးတိုးတက်အောင်လုပ်မယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံအတွက်ပိုပြီးညီမျှတဲ့တဟဇာတာမျှတတဲ့ဖွံ့ဖြိုးမှုမျိုးဖြစ်လာမှာပါ
။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နိုင်တဲ့တိုင်းပြည်အတွင်းကဆက်မှုဇုံတွေအထူးသဖြင့်တော့ကုန်ကြောထုတ်လုပ်မှုလုပ်ငန်းတွေရှိနေတဲ့နေရာတွေကိုလည်းJohn Forbes ကထောက်ပြပါတယ်။ဒါပေမဲ့ဖိလစ်ပိုင်နိုင်ငံဆန်ရတောင်ကိုရီးယားတာမကြီးကသူ့တိုင်းပြည်ကယင်းနှိမ့်မြုံနှံလို့သူတွေဟာသူတို့အတွက်အဆင်ပြေပြီးကြိုတင်ခံမလို့ရနိုင်တဲ့တခြားတိုင်းပြည်တွေမှာယင်းနှိမ့်မြုံနှံဖို့ပြောင်းသွားကုန်ကြပြီလို့ပြောလိုက်တဲ့အတွက်ဖိလစ်ပိုင်နိုင်ငံရဲ့နိုင်ငံခြားယင်းနှိမ့်မြုံနှံမှုအပေါ်ဆွဲဆောင်မှုဘလောက်ရှိသလဲဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံကကမ္ဘာကျော်တယ်လီကွန်မြူနီကေးရှင်းဆက်သွယ်ရေးကုမ္ပဏီကြီးဖြစ်တဲ့ Samsung ကုမ္ပဏီကဗီယက်နမ်နိုင်ငံမှာနောက်ထပ်စက်ရုံတစ်ခုတည်းမဲ့အကြောင်းမကြသေးခင်ကပဲကြေညာလိုက်တာပါဖိလစ်ပိုင်နိုင်ငံရဲ့နိုင်ငံရေးစနစ်အရသမ္မတတွေဟာ6နှစ်သက်တမ်းတစ်ခါသာတာဝန်ထမ်းဆောင်ဝင်ရှိပြီးနောက်တက်လာတဲ့အစိုးရအသစ်ကလည်းအရင်အစိုးရလက်ထက်ကချမှတ်အကောင့်ထည့်ဖော်ခဲ့တဲ့လုပ်ငန်းတွေကိုပြန်ရုပ်သိမ်းပစ်လိမ့်ရှိပါတယ်ခင်ဗျာ
ကိုယ်စားဝန်လိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တင်းနှင်းလာနေညပိုင်းနဲ့အင်္ဂါနေ့မနက်ခင်းစီစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ရဲ့အလဲပါမဆုမြတ်မွန်စီစဉ်တင်ဆက်ထားတာကိုကိုသားညွန်ဦးကပါဝင်ကူညီထားပါတယ်ရှင်
ပါမလေမြန်မာစတားတွေလည်းတော်တော်များသားတော့ကိုသားညို
ကြည့်ရတော့မဆုမြတ်မုံတော့စတိုင်ရှိမှစတားဖြစ်မဲ့ထန်ပါရဲ့ဗီဒီယိုတွေကြည့်နေပြန်ပြီထင်တယ
်ကြည့်နေတာတော့အစုံပဲကိုသားညိုဦးရဲ့အလုပ်သဘောအရခက်နောက်ကြမသွားအောင်ကြည့်နေရတာအဲဒါကြောင့်ပြောတာ YouTube website ထဲမှာမြန်မာလိုဗီဒီယိုကလစ်တွေအမျိုးစုံကိုရှိတယ်နောက်ကျွန်တော်တို့ VOA မြန်မာပိုင်းလိုမျိုးသီးသန့်လုပ်ထားတဲ့ YouTube channel တွေလည်းအများကြီးပဲ
အခုကဒီလက်ကန်ဖုန်းရှိတာနဲ့ကိုဗီဒီယိုရိုက်လို့ရနေတယ်နောက်ပြီးတော့လူမှုကွန်ရက်တွေကလည်းတစ်ခုနဲ့တစ်ခုချိတ်ဆက်လို့ရနေတာဆိုတော့လူတိုင်းကဗီဒီယိုမင်းသားမင်းသမီးတွေဖြစ်နေကြပြီလေ အဲ့ဒါကြောင့် YouTube ပေါ်တင်တဲ့ video clip အတိုလေးတွေ Facebook ပေါ်မှာခဏခဏတွေ့တွေ့နေတာပေါ့
လွန်ခဲ့တဲ့ဆယ်နှစ်တုန်းကတငယ်ချင်း၃ယောက်က YouTube website ကိုစပြီးတော့တည်ထောင်လိုက်တုန်းကသူတို့ရဲ့ဆောင်ပုဒ်က broadcast yourself လေမြန်မာလိုပြောင်းရင်တော့ကိုယ်တိုင်ထုတ်လွှင့်တင်ဆက်ပါပေါ့ဘယ်သူမဆိုကိုယ်တင်ဆက်ချင်တဲ့ video အတိုလေးတွေတင်ဆက်နိုင်မဲ့ online ပေါ်ကနေရာတစ်ခုဖြစ်အောင်လို့သူတို့ကစပြီးတော့ဖန်တီးပေးခဲ့တာအခုတော့အာကာသရဲကနေတင်လိုက်တဲ့ video ကမ္ဘာအစွန်ဖျားမှာရှိနေတဲ့သူကတော့မှကြည့်လို့ရနေပြီမလား
ဟုတ်ပါဗျာဒီအာဂတယမှု Chris Heffey ရဲ့တချင်းဗီဒီယိုဆိုရင် YouTube ပေါ်မှာအခုထိရေပန်းစားနေတော့မယ်ကြီးကြတဲ့အကြိမ်ပေါင်းကလည်း25သန်းလောက်ကိုရှိနေပြီဗျအ
ဲ့တော့ဥပမာတစ်ခုပဲရှိသေးတယ် YouTube ကြောင့်ရှမ်းရှမ်းတောက်ကဘာကျော်သွားတဲ့ကိုရီးယားဆိုတော့ size ဆိုလဲကြီးလေသူ့ရဲ့ Gangnam Style တချင်းဗီဒီယိုကသန်းပေါင်း 2200 ကျော်နဲ့ YouTube မှာကြီးတဲ့သူအများဆုံးစံချိန်တင်ထားတော့မယ်အဲ
့ဒါကြောင့် YouTube ကိုဖန်တီးလိုက်ကလေးကအရာရာဟာပြောင်းလဲသွားစေခဲ့တယ်လို့ New York Times သတင်းစာကြီးရဲ့ဆောင်းပါးမှာရေးတာပါYouTube website ကိုစခဲ့တာခုနှစ်2015 February 14ရက်နေ့တုန်းကဆယ်နှစ်ပြည့်တော့အဲ့ဒီအထိမ်းအမှတ်သုံးသပ်ချက်ဆောင်းပါးတွေရေးကြပါတယ်။အရင်တုန်းကဆိုလို့ရှိရင်အတန်လှည့်လုပ်ငန်းကြီးတွေမှာတင်ပြတော့မှဗီဒီယိုကြည့်နိုင်မယ့်အနေအထားကို YouTube website ကလုံးဝပြောင်းလဲစေခဲ့တယ်လို့ New York Times ဆောင်းပါးကရေးပါတယ်။ YouTube ဟာအပျော်တမ်းဗီဒီယိုတူလေးတွေတင်ပြလို့ရတဲ့နေရာတစ်ခုဖြစ်လာခဲ့တာကိုလူကြည့်များတဲ့ဗီဒီယို10ခုနဲ့လည်းဥမာပေးထားပါတယ်။အဲ့ဒီဗီဒီယိုတွေအားလုံးကတကယ့်ကိုအိမ်မှာအပျော်တမ်းရိုက်ထားတဲ့ဗီဒီယိုမျိုးတွေကြီးပဲဗျ။
YouTube ပေါ်ပထမဆုံးတင်တဲ့ဗီဒီယိုက16စက္ကန့်ပဲရှိတယ်တိလာကိုသားညို့ဒီ YouTube website ကို2005ခုနှစ် February မှာစပြီးတော့ထောင်းလိုက်ပြီးတော့နှစ်လလောက်ကြာတဲ့အထိကိုဘယ်သူမှဗီဒီယိုတွေလည်းမတင်ကြဘူးလူစိတ်ဝင်စားမှုလည်းတိတ်ပြီးမရဖြစ်နေတော့အဲ YouTube ကိုထောင်းတဲ့၃ယောက်ထဲက Jawid Karim ကဆန်ဒီယေဂိုတရိတ်ဆန်ယုံတွေကစင်တကောင်ရဲ့ရှေ့မှာရက်ပြီးတော့မှအဲ့ဒီစင်ရဲ့နှစ်မောင်ဘလောက်ရှည်တယ်လဲဆိုတာကိုဗီဒီယိုရိုက်ပြီးတော့တင်လိုက်တယ်အဲ့16စက္ကန့်ပဲကြာလိုက်တဲ့ဗီဒီယိုတိုလေးက YouTube အတွက်ပထမဆုံးသမိုင်းဝင်ဗီဒီယိုဖြစ်ခဲ့တယ်လို့ချီးကြတဲ့အကြိမ်ပေါင်းကလည်းအခုဆိုလို့ရှိရင်18တန်းခွဲကျော်ရှိသွားပြီရှင
် YouTube website စနစ်ပြည့်အထိမ်းအမှတ်ဖြူးသူတေနာဆောင်းပါးရေးထားတဲ့အတိုင်းဆိုရင်တော့ YouTube ပေါ်မှာတင်ကြတဲ့ဗီဒီယိုတွေထဲမှာသိစံရီနဲ့ပတ်သက်နေတဲ့ဗီဒီယိုတွေဆိုရင်လူကြိုက်များကြတယ်တဲ့နောက်ပြီးတော့ online သုံးကြတဲ့ဒဲကအသက်ပြည့်ပြီးတဲ့သူ10ဦးမှာ3ဦးကကိုရိုက်ထားတဲ့ဗီဒီယိုတွေကိုလူအများကြည့်လို့ရအောင် online ပေါ်ကိုတင်ကြတဲ့ဆူပဲဗျ
ဖြူးစတဲ့ရဆိုရင် Facebook ပြီးလို့ရှိရင် YouTube website ကဒီလူတရလူသုံးအများဆုံးလူမှုကွန်ရက်တယ်နော်။နောက်ပြီးကိုယ်ပတ်ဝန်းကျင်မှာဘာတွေဖြစ်နေတယ်လဲဆိုတာကိုသိနိုင်ကြအောင်လို့ရုပ်ရောအသံမှာတက်တဲ့ဖြစ်နေမြင်နိုင်တဲ့ဗီဒီယိုတွေကို YouTube website ပေါ်မှာတင်ကြတယ်။ပြည်သူသတင်းသမား Citizen Journalist တွေလည်းပုံများလာကြတယ်တဲ့။လူတွေအကြည့်များတဲ့သတင်းဗီဒီယိုရှားနဲ့ချီကို YouTube ပေါ်မှာတွေ့ရတယ်လို့အဲ့ဒီထဲကထက်ဝက်နီးပါးဟာတာမန်ပြည်သူတွေကရိုက်ပြထားတဲ့ဗီဒီယိုတွေဖြစ်တယ်တဲ့။
ဟုတ်တယ်ဗျအထူးသဖြင့်နိုင်ငံရေးမတည်ငြိမ်မှုတွေသဘောဘေးဒဏ်တွေနဲ့ပတ်သက်နေတဲ့ဗီဒီယိုကလစ်မျိုးတွေကို YouTube ပေါ်မှာအများဆုံးတွေ့ရတာဗျအဲ့လိုမျိုးဗီဒီယိုမျိုးတွေကိုသတင်းဌာနကြီးတွေကလည်းကိုးကားပြီးတော့ပြန်သုံးနေကြတာကိုမကြာမကြာတွေ့နေရတယ်မဟုတ်လားမဆွေမြမွေရဲ့အဲ
့ဒါကြောင့် American မှာလာဆင်ထုတ်တဲ့ The Atlantic Magazine မှာသတင်းပညာကို YouTube ကဘလို့ပြောင်းလဲသွားစေခဲ့တယ်လဲဆိုတာသုံးသပ်ချက်ဆောင်းပါးတော်မှာရေးထားပါတယ်လွန်ခဲ့တဲ့ဆယ်နှစ်တုန်းကဖန်တီးခဲ့တဲ့ video stream website YouTube ကြောင့်သတင်းတွေထုတ်ပြန်နိုင်မဲ့အတားအဆီးတွေကိုလျော့နေသွားစေခဲ့ပါတယ်တဲ့။ကမ္ဘာကြီးမှာလက်ရှိဖြစ်ပျက်နေတာတွေကိုလူအများသိနိုင်ဖို့ YouTube ဟာအင်မတန်အရေးပါတဲ့အခန်းကနေဆောင်ရွက်ပေးနေပါတယ်လို့အမှတ်ပေးထားပါတယ်။အဲ့လိုတင်ပြနိုင်တဲ့ medium ကြားခံတစ်ခုဖြစ်လာတာနဲ့အမျှအပြုသဘောအတွက်သုံးကြတာရောအပြည့်သဘောအတွက်အသုံးချကြတာပါရှိနေတာကိုလည်းဆောင်းပါးထဲမှာဥပမာပေးထားပါတယ်။IS ဆက်သွေးကြွားတွေလူတွေကိုရရဆက်ဆက်တတ်တဲ့ဗီဒီယိုမျိုးလဲ YouTube ပေါ်မှာတင်နေကြရဲဆိုတာကဥပမာတစ်ခုပ
ါတစ်ချိန်တည်းမှာပဲကဘာမှာဘာတွေဖြစ်နေလဲဆိုတာကိုရှုထောင့်မျိုးစုံကမြင်နိုင်တဲ့ဗီဒီယိုတွေကိုလဲ YouTube ပေါ်မှာကြည့်နိုင်ပါလေတဲ့ဒီမိုကရေစီပေါ်ဆောင်စေတဲ့ဗီဒီယိုတွေရဲ့အစွမ်းကြောင့်အပြောင်းလဲတွေဖြစ်အောင်တွန်းအားဖြစ်စေခဲ့တယ်ဆိုတာကိုလဲစောင်းမမထောက်ပြထားပါရယ်ရုပ်သံသတင်းဌာနတွေမှာပြနေတဲ့ဖြစ်ပျက်ဗီဒီယို39ရာခိုင်နှုန်းလောက်ကတာမန်ပြည်သူတွေရိုက်ထားတဲ့ဗီဒီယိုပြောက်ွက်တွေဖြစ်တဲ့ဆိုတဲ့ဖြူးစစ်တမ်းရဲ့ကိန်းနှံတွေကိုလဲစောင်းမထဲမှာကူကားထားပါရယ်ဆီးရီးယားလိုမျိုးသတင်းသမားတွေတွားဖို့ခက်ခဲတဲ့နေရာတွေမှာဖြစ်နေကြတဲ့ကိစ္စတွေကအဲ့မှာရှိနေကြတဲ့သူတွေအဖြစ်ရိုက်ကူးထားတဲ့ဗီဒီယိုတွေကတဆင့်သိနိုင်မြင်နိုင်ကြားနိုင်လို့တန်ဖိုးလည်းမဖြတ်နိုင်ပါဘူးလို့သုံးသပ်ထားပါတယ်
။ကိုပြချင်တဲ့ဗီဒီယိုတွေကိုတင်ပြနိုင်ဖို့နေရာတစ်ခုလုပ်ပေးခဲ့တဲ့ YouTube ကြောင့်သတင်းထုတ်ပြန်မှုဘိုင်းကိုအမြဲတမ်းပြောင်းလဲသွားစေခဲ့ပါတယ်လို့ The Atlantic Magazine ဆောင်းပါးကဆိုပါတယ်။စင်နမောင်းတစ်ခုဟာဘလောက်အံ့ဩစရာကောင်းကလဲဆိုပြီးတော့တောင်စင်ရေမရပြောပြထားတဲ့16စက္ကန့်ဗီဒီယိုလေးတစ်ခုကစခဲ့တဲ့ website ကအခုဆိုရင်လူတိုင်းရုပ်သံဗီဒီယိုတွေတင်ဆက်နိုင်တဲ့နေရာတစ်ခုဖြစ်နေပြီမို့သိပြီးတော့မဆိုးလာပါဘူးလို့တင်စားပြီးတော့လဲစောင်းပါကိုအဆုံးသတ်ထားပါတယ်
။ YouTube ကြောင့်ဘယ်တော့မှမထင်မှတ်ထားတဲ့ကိစ္စတွေဖြစ်လာခဲ့တယ်ဆိုတော့ကလည်း American ABC ရုပ်သံဌာနကြီးရဲ့ online စောင်းပါမှာဖတ်ရတယ်ဗျ။စောင်းပါထဲမှာပြောထားတဲ့စေချက်ထဲမှာ YouTube ကြောင့်ဘယ်သူမှမဆိုးကြောကြားသွားနိုင်တယ်ဆိုတာလဲပါတယ်။မ မဆုမြတ်မုံဆစောကပြောသလိုပါပဲဒီ YouTube ကြောင့်လူပြောများပြီးတော့တဆင့်တဆင့်ဖြန့်ရလို့နာမည်ကြီးသွားကြတဲ့မြန်မာဗီဒီယိုတွေကလည်းနဲတော့မနဲဘူးဗျ
သူများသွားပြောမနေနဲ့အိုး YouTube ထဲမှာတားညုံဦးလို့ပဲရှာကြည့်အောင်ကိုတားညုံဦးရဲ့သတင်းဗီဒီယိုတွေလည်းအများကြီးပဲပြောချင်တာကဒီအပျော်ရမ်းဗီဒီယိုပဲဖြစ်ဖြစ်စနစ်တကျရိုက်ကူးတင်ဆက်ထားတဲ့ဗီဒီယိုပဲဖြစ်ဖြစ် YouTube ပေါ်မှာသတင်းရုပ်ရှင်သချင်းဗီဒီယိုတွေကဘယ်အချိန်မှဆိုလွယ်လွယ်နဲ့ပြန်ရှာကြည့်လို့ရပါတယ်နောက်ပြီးတော့နန္ဒသီးကိုဘယ်လိုခွဲရတယ်လဲဆိုတာဆားလို့အိမ်တလုံးကိုဘယ်လိုဆောက်ရတယ်လဲဆိုတာအထိနမူနာပြထားတဲ့ဗီဒီယိုတွေလည်းကြည့်လို့ရနေတဲ့ YouTube website ပေါ်မှာတမိနစ်ကိုနိုင်ပေါင်း300ကျော်နဲ့ညီမျှတဲ့ဗီဒီယိုဖိုင်တွေကဘာတဝမ်းကနေတင်နေကြတယ်လို့ YouTube ကပြောပါတယ်ရှင်2006ခုနှစ်တုန်းက Google ကုမ္ပဏီကိုဒေါ်လာသန်း 1,650 နဲ့ရောင်းလိုက်တဲ့ YouTube website ရဲ့တန်ဖိုးကအခုဆိုလို့ရှိရင်တော့သန်းပေါင်း 4,000 လောက်တက်နေပါပြီတဲ့ရှင်မဆုမြတ်မုံစီစဉ်ပြီးကိုသားညုံဦးကညီတင်ဆက်ခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်း Radio အစီအစဉ်ပြပချင်း9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါတယ်ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်ခုတစ်ဆက်ထဲမှာပဲ Los Angeles မှာလေရင်ပြတ်ကျတဲ့မင်းသား Harrison Ford ရဲ့အခြေအနေ British တော်ဝင်မင်းသား William ရဲ့အာရှခရီးစဉ်ဒီအကြောင်းတွေအပါအဝင်နိုင်ငံတကာကအမှုပညာရှင်တွေရဲ့ထင်မကျော်ကြားသူတို့ရဲ့သတင်းတွေကိုမအေးသနာကျော်ရဲ့တတန်ရောင်သတင်းလောအစီအစဉ်မှာနားဆင်နိုင်ပါပြီရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တရအောင်သတင်းတော်မှာတော့ဟောလိဝုဒ်အကျော်မောင်မင်းသားကြီးတယောက်လေမြန်ပြတ်ကြတာဘလို့အခြေအနေရှိပါလဲပြီးတော့မြန်မာနယ်စပ်နာတရုတ်နိုင်ငံမှာလာပြီးတော့အစ်စင်တွေကိုအစာကျွေးသွားတဲ့ဗြိတိရှ်တော်ဝင်မင်းသားဝီလျံရဲ့အာရှခီစဉ်ဒီလိုမျိုးကဘာဒေါ်လာကထင်ရှားကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွာတာတွေကိုပြောပြပေးပါမယ် Everyone can rock out like a superstar ဒီကနေ့ကြာတာပြီးနေမှာဟောလိဝုဒ်အကျော်မောင်မင်းသားကြီး Harrison Ford သူကိုယ်တိုင်မောင်းနှင်လာတဲ့လေယာဉ်မြေပြင်ပေါ်ကနေတက်တက်ချင်းမကြခင်မှာပဲပြက်ကြခဲ့ပေမဲ့ Harrison Ford တယောက်တေကံမရောက်တက်မပြောက်ခဲ့ပါဘူးဒုတိယကမ္ဘာစစ်ထဲကရှိခဲ့တဲ့လေယာဉ်လေးကတော့တော်တော်ကိုပျက်စီးသွားပါတယ်မြန်မာပြည်သက်တွေအတွက်ဆိုရင်တော့ Indiana Jones တော်တွင်စွန့်စားရုပ်ရှင်တွေနဲ့လူသိများတဲ့မင်းသားကြီး Harrison Ford ဟာကြာကြာလေးနဲ့မတ်လ5ရက်နေ့မှာ Santa Monica လေဆိပ်ကနေပြန်တက်ပြီးတော့မကြခင်မှာပဲသူကလေရင်ပြန်တက်မှုထိန်းချုပ်ရေးစခန်းကိုဆက်သွယ်ပြီးတော့လေရင်အင်ဂျင်ပြက်လို့လေရင်ကွင်းကိုချက်ချင်းပြန်လှည့်လာခွင့်တောင်းခံခဲ့ပါတယ်။ဒါပေမဲ့သူလေရင်ကွင်းပြန်အလှည့်မှာတစ်ပင်ကိုင်းများနဲ့ထိပြီးတော့လေရင်ကွင်းကကောက်ကွင်းမြခင်ပေါ်ကိုပြတ်ကျခဲ့တာပါ။သူ့ကိုလေရင်တွေကတွဲထုတ်ပြီးတော့ဆေးရုံပို့ခဲ့ရတော့သူသတိရှိနေပြီးတော့စကားပြောနေနိုင်တာပါ။ Harrison Ford ကအသက်82နှစ်ရှိပြီဖြစ်ပြီးတော့သူ့ရဲ့ပြန်ကြားရေးတာဝန်ခံကတော့သူ့ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကြေညာချက်ထုတ်ပြန်ပါတယ်။Harrison Ford ကဒုတိယကမ္ဘာစစ်အတွင်းကလေယာဉ်ဟောင်းကိုပြန်တန်းခဲ့တယ်။မြေပြင်ကအဆောက်ခွာကလေးကအင်ဂျင်ကပြဿနာတက်လို့မြေပြင်ကိုအမြန်ပြန်ဆင်းဖို့လုပ်ရပါတယ်။အနည်းငယ်ကင်းကင်းနဲ့လည်းဆင်းသက်နိုင်ခဲ့ပါတယ်။သူဆေးရုံမှာဆေးကုသမှုခံယူနေရပါတယ်။ဒဏ်ရာကအသက်အန္တရာယ်စိုးရိမ်စရာအနေထားမဟုတ်ပါဘူး။သူပြန်ကျန်းမာလာမှာဖြစ်ပါတယ်လို့ကြေညာချက်မှာပြောထားပါတယ်။Harrison Ford ရဲ့သားဘန်ကတော့ Twitter လူမှုကွန်ရက်ပေါ်မှာသတင်းစကားပါတော့အဖေနေကောင်းပါတယ်ထီတော့ထီထားပေမဲ့လည်း okay ပါတယ်သူကခမရို့ထင်ထားတဲ့အတိုင်းပါပဲတိတ်ကိုတန်ဆွမ်းအားကောင်းသူပါလို့သူသားကပြောပါတယ် Indiana Jones ရုပ်ရှင်ကားတွေမှာစွန့်စားတဲ့ရှေးဟောင်းသူတွေဒီအနေနဲ့ပါဝင်သရုပ်ဆောင်တဲ့ Harrison Ford ဟာလေရင်မောင်းသက်ရင်သူလည်းဖြစ်ပါတယ်သူဟာလေရင်ပြန်သက်မှုထိန်းချုပ်ရေးဌာနကိုပြန်ဆက်သွယ်ပြီးတော့အကြိုးအကြောင်းပြောတဲ့အတန်းမီဒီယာတွေစီထွက်လာတော့အဲ့ဒီထဲမှာသူတတိငင်ငင်နဲ့ပဲလေရင်ပြန်လှည့်မယ်အကြောင်းပြောတာကြားရတာပါသူပြန်တန်းတဲ့ Ryan Aeronautical လေရင်ဟာ1942ခုနှစ်မှာတည်ဆောက်ပြီးတော့ MG Aviation INC နာမည်နဲ့အမှတ်ပုံတင်ထားတာပါလေရင်တော်တော်များများကိုပိုင်ဆိုင်သူကိုရိုင်းလဲမောင်းနေတဲ့တရုတ်ဆောင်မင်းသားကြီး Harrison Ford ဟာလေရင်ပုံစံထုတ်လုပ်ဖို့ဝါသနာကြီးသူလည်းဖြစ်ပါတယ် Harrison Ford ဟာ Disney ရုပ်ရှင်ထုတ်လုပ်ရေးရဲ့ Star Wars ဇလန်ဒရယ်မှာအာကာသတရေကောင် Han Solo ဖြစ်နေဆက်လက်ပြီးတော့ရိုက်ကူးနေဆဲဖြစ်ပြီးတော့ဇလန်ဒရယ်အမှတ်12ကိုအင်္ဂလန်မှာရိုက်ကူးတော့ကမှတ်တကသူ6တောက်ကျိုးသွားခဲ့ပါသေးတယ်။သူအဲ့ဒီကနေပြီးတော့ပြန်ပြီးတော့နေကောင်းလာတဲ့အထိရုပ်ရှင်ရိုက်ကူးရေးကိုသတင်းနှစ်ပတ်တိတိနားခဲ့ရတာလည်းဖြစ်ပါလိမ့်ရှင်။မ
မနေ့ကအော့စကာဆုရသွားတဲ့ကင်ညာရုပ်ရှင်မင်းသမီးလူပီတာညွန်ကိုရဲ့ဒီနေ့အော့စကာပွဲတဲ့ပလဲစစ်အစီချဲဝတ်စုံကိုသူတဲတဲ့ဟိုတယ်ကန်တစ်ခုကနေခိုးသွားတဲ့တခုတွေကအဲ့ဝတ်စုံကိုဟိုတယ်မှာတိတ်တိတ်ပြန်လာထားသွားပါတယ်။သူတို့ကအဲ့လိုထားသွားကြောင်းကိုလည်း tmz.com ဆိုတဲ့ထင်ရှားကြော်ကြားသူတွေရဲ့သတင်းတွေကိုရေးသားဖော်ပြတဲ့ website ကိုလှမ်းပြီးတော့အကြောင်းကြားခဲ့ပါတယ်။မင်းသမီးရဲ့ဟိုတယ်အခန်းတကာခက်ဟားပွင့်နေတာတွေ့လို့ပလဲစီပေါင်း 6,000 နဲ့ချုပ်လုပ်ထားတဲ့ဒီဇိုင်နာ Kevin Klein လက်ရာဝတ်စုံကိုခိုးသွားခဲ့ကြတာလို့ TMZ ကပြောပါရယ်။သူရဲ့ဝတ်စုံက Academy ပွဲတက်လာတဲ့မင်းသမီးတွေရဲ့ဝတ်စုံတွေကြောင့်မှလူအယုံအစိုက်ခံရဆုံးဝတ်စုံတစ်စုံဖြစ်ပါရယ်။တခိုးရီကအဲဒီဝတ်စုံကပလဲစီနှစ်စီကိုယူပြီးတော့ Los Angeles မြို့က Fashion ရက်ွက် Garment District ကိုယူသွားပြီးတော့ပြတော့အဲဒီပလဲတွေဟာအစ်စ်တွေမဟုတ်ဘူးလို့အဲဒီကပြောလိုက်တယ်လို့ဆိုပါရယ်။သူကအဲဒီဝတ်စုံကိုအမိုက်ထည့်တဲ့ plastic အိတ်ထဲထည့်ပြီးတော့ဟိုတယ်ရဲ့ရေချိုးခန်းတစ်ခန်းမှာထားခဲ့ကြတယ်လို့ TMZ ကိုပြောလို့ TMZ ကရဲကိုအကြောင်းကြားခဲ့တာပါရဲကတော့ဒီကိစ္စနဲ့ပတ်သက်လို့အချက်ချင်းအတိမပြုပါဘူးရှင်အာရှဘက်ကိုရောက်နေတဲ့ Cambridge မြို့သားမင်းသားဝီလျံဟာဂျပန်နိုင်ငံမှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘဲနဲ့ညစာစားပြီးတော့ပြီးခဲ့တဲ့တပတ်စနေနေ့မှာဂျပန်ရိုးရာကီမိုနိုဝတ်စုံဝတ်ပြီးတော့အဲဒီညစာစားပွဲကိုတက်ရောက်ခဲ့တာပါအဲ့နောက်သူတရုတ်နိုင်ငံကိုရောက်သွားခဲ့ပြီးနောက်ဆုံးနေ့မတ်လ၄ရက်နေ့မှာတော့မြန်မာနိုင်ငံနဲ့နယ်ချင်းဆက်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ကိုသွားပြီးတော့အာရှစင်တွေရဲ့တော်ရိုင်းသဘာဝကိုလေ့လာခဲ့ပါတယ်။ယူနန်ပြည်နယ်ရင်းကရှီရှူအန်ဘန်နာတိုင်းကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုသွားရောက်ပြီးတော့အာရှစင်ထင်းသိမ်းမွေးမြူရေးစခန်းကိုသွားရောက်ခဲ့တာဖြစ်ပါတယ်။အဲ့မှာတော့73နှစ်အရွယ်ရန်ရန်လို့နာမည်ပေးထားတဲ့စင်မလေးကိုအစာကျွေးရင်းနဲ့စင်တွေရဲ့သဘာဝကိုလေ့လာသွားပါတယ်။ဒီရမ်ရန်စင်မလေးကကိုလေးချိန်ပေါင်900နီးပါးရှိပြီးတော့ဘယ်ဘက်နောက်ခြေဒဏ်ရာရထားလို့အိမ်မှာစိတ်ကူတာပေးနေရတာဖြစ်ပြီးတော့ဒဏ်ရာပြောက်ကင်းရင်တော့သူ့ရဲ့တော်ရိုင်းသဘာဝအတိုင်းထားဖို့ပြန်လှုပ်ပေးမှာပါဗြိတိရှတော်ဝင်မင်းသားဝီလျံဟာတရိတ်ဆန်ကာကွယ်စောင့်ရှောက်ရေးလှုပ်ရှားဆောင်ရွက်သူတွေရဲ့အမှတ်တရစင်ရုပ်ထုကျောပေါ်မှာလည်းတည့်ရွယ်စိမ့်ပုံလေးရေးဆွဲပေးသွားပါတယ်အဲ့ဒါအပြင်အဲ့ဒီစင်စခန်းမှာပဲဗြိတိရှတရုတ်ချစ်ကြည်ရဲ့အနေနဲ့အမှတ်တရတစ်ပင်တစ်ပင်လဲစိုက်ပျိုးပေးသွားပါတယ်တရုတ်နိုင်ငံမှာယူနန်ပြည်နယ်အပြင်မြို့တော်ဘေကျင်းနဲ့ရှန်ဟိုင်းမြို့တွေကိုလည်းတွားရောက်လဲပတ်ခဲ့ကြတာပါသူရဲ့အခုတရုတ်ခီးစင်ဟာဆိုရင်နှစ်30အတွင်းမှာဗြိတိရှတော်ဝင်မိသားစုဝင်တဦးအနေနဲ့တရုတ်နိုင်ငံကိုပထမအဦးဆုံးလာရောက်တာလည်းဖြစ်ပါတယ်1986ခုနှစ်တုန်းကတော့ဗြိတိရှဘုရင်မကြီးအဲလစ်ဇဘက်ကတရုတ်နိုင်ငံကိုလာရောက်လဲပတ်ခဲ့ပူပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah my own yacht Oh yeah my own jet
ရှာကြောကြသူတွေအကြောင်းစူးစီးတင်ဆက်ထားတဲ့မအေးတနာကျော်ရဲ့တသက်ရောင်သတင်းလောအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်ခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်မှာတော့ကယ်လီဖိုးနီးယားပြည်နယ်မှာပညာသင်ကြားနေတဲ့မချချောကပညာရေးနဲ့ပတ်သက်ပြီးဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါရှင်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်
မယုံကြည်ရတော့အင်္ဂလိပ်စာတက်ထားလို့ရှိရင်ပညာရေးအနေနဲ့တာမကအလောက်ကန်ခွင့်လန်းနေရောအဖက်ဖက်ကပါတိုးတက်နိုင်တယ်လို့ယုံကြည်ပါတယ်အခုခေတ်မှာဘာသာရေးတော်တော်များများအင်္ဂလိပ်စာတင်ယူညွန့်နှံ့နေလာတာမို့လို့ဘယ်ပညာရေးကိုပဲတင်ယူအင်္ဂလိပ်ဘာသာစကားတက်မြောက်တာနည်းပို့ပြီးလွယ်လွယ်ကူကူများများဆန်းဆန်းတင်ယူနိုင်တာကိုတွေ့ရပါတယ်အလောက်ခွင့်ဝင်တဲ့လူငယ်အနေနဲ့လည်းအလောက်ရှောက်ဖို့ပြင်ဆင်တဲ့အခါကျရင်အင်္ဂလိပ်ဘာသာကကျွမ်းကျင်မှုကအရေးကြီးအောင်တွေ့ရပါတယ်။အလုပ်ခေါ်တာတော်တော်များများမှာအင်္ဂလိပ်ဘာသာစကားကျွမ်းကျင်စွာပြောနိုင်ဖတ်နိုင်ရေးနိုင်ရမယ်ဆိုတာနံပါတ်1ရှိရမယ်အရေးချင်းတော့ဖြစ်နေရအောင်အလုပ်လျှောက်ဖူးရတဲ့သူတွေတိုင်းတည်ကြမှာပါ။ကျမကတော့လူငယ်တွေအားလုံးမိမိရဲ့အားလက်ချိန်တွေမှာအင်္ဂလိပ်ဘာသာစကားကိုလေ့လာလေ့ကျင့်နေမယ်ဆိုရင်အခုလက်ရှိအချိန်တွေတက်တာမကပဲအနာဂတ်အတွက်ပါအများကြီးအကျိုးရှိမှာပါလို့ပြောချင်ပါတယ်။နောက်တစ်ခုကျမပြောချင်တာကတော့
ဘယ်အသက်ရွယ်မှာမဆိုအင်္ဂလိပ်ဘာသာစကားတင်ယူထားခြင်းကနောက်မကျဘူးဆိုတာပြောချင်တာပါ။ကလေးရောလူငယ်လူရွယ်တွေရောလူကြီးတွေပါဝင်အရွယ်အားလုံးကိုအင်္ဂလိပ်စာတင်ယူထားစေချင်ပါတယ်။အင်္ဂလိပ်စာတက်မြောက်ထားလို့ရှိရင်ကိုယ်နိုင်ငံမှာသာမကတခြားနိုင်ငံတွေမှာကိုယ့်ကိုယ်ကိုယုံကြည်မှုရှိရှိနဲ့သွားလာနေထိုင်လုပ်နိုင်နိုင်မယ်လို့ယုံကြည်ပါတယ်။လူငယ်အတွက်ဆိုလို့ရှိရင်လည်းဒီနိုင်ငံမှာပဲနေထိုင်နေငယ်အလုတ်ကင်ကောင်းတွေရရှိနိုင်မှာဖြစ်ပြီးတော့ခင်းနယ်လေတပြေးညီတိုးတက်နိုင်တာကိုတွေ့ရပါတယ်။ကျမကိုယ်တိုင်လည်းအင်္ဂလိပ်ဘာသာစကားကိုလက်ရှိလေ့လာသင်ယူနေသူဖြစ်ပြီးတော့အလုတ်ကင်ခွင့်လန်းများရရှိဖို့ပြင်ဆင်နေတာဖြစ်ပါတယ်။ကျမတို့ကတော့အင်္ဂလိပ်ဘာသာစကားလေ့လာသင်ယူထားတဲ့အတွက်ကြောင့်ကိုယ့်ကိုယ်ကိုယုံကြည်မှုပိုရှိလာပြီးပညာရေးမှာရောအဖက်ဖက်မှာရောတိုးတက်လာတာကိုတွေ့ရပါတယ်။ကျမလူချင်းတဲ့အလုတ်ကင်ကောင်းတွေလည်းမကြတော့ချိန်တွေမှာရရှိလာတော့မယ်လို့ယုံကြည်ပါတယ်။ပြီးတော့လည်းအင်္ဂလိပ်ဘာသာစကားဆိုတာနိုင်ငံတကာဘုသူတအတတ်ပညာအသိပညာတို့ကိုလေ့လာဖို့အတွက်တကားပေါက်တစ်ခုနဲ့တူပါရဲ့။အဲဒီတကားပေါက်ကိုဖွင့်အောင်ဖွင့်ပြီးအသားစီးတော်တော်များများကိုကြော်ဖြတ်နိုင်ပါရဲ့။ဥပမာရန်ကုန်မြို့မှာနေပေမဲ့လည်းအင်္ဂလိပ်စာတက်ထားရင်အမေရိကန်နိုင်ငံ၊ဗြိတိန်နိုင်ငံတို့ကသင်ကြားပို့ချရဲ့အဝေးတင်ငန်းစာတွေကိုလေ့လာသင်ယူနိုင်ပါတယ်။ဒါကြောင့်ကိုယ့်ရဲ့အသိပညာသင်ကြားတက်မြောက်ရေးမှာအင်္ဂလိပ်ဘာသာဆိုတဲ့တကားတစ်ချက်ကိုဆွဲဖွင့်ပြီးအချိန်နဲ့တပြေးညီနိုင်ငံတကာဗဟုသုတနဲ့ပညာရပ်တွေကိုလေ့လာနိုင်ကြပါစေလို့ဆုတောင်းလိုက်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်တော်တာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့7:00နာရီအထိလိုင်းတိုမီတာ3251တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါVOA ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါခုကြံနေသေးတဲ့အချိန်တွင်တရင်ချင်းချုပ်ကိုတော်ခင်မျိုးသက်ကကြီးညာပေးပါအောင်ရှင်
American Way ဥဆောင်တဲ့မဟာမိတ်ဖွဲ့ရဲ့ဒေချောင်းတိုက်ခိုက်မှုတွေကြောင့်မနေ့က Syria နိုင်ငံမြောက်ပိုင်းကရေနံချက်စက်ရုံတစ်ခုကိုထိမှန်ပြီးလူ30လောက်သေဆုံးခဲ့ရတယ်လို့ Syria အရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။ IS စစ်သွေးကြွအဖွဲ့ဟာဒီရေနံချက်စက်ရုံကိုထိန်းချုပ်ထားတာဖြစ်ပြီးအခုသေဆုံးရသူတွေထဲမှာစစ်သွေးကြွတွေရောစက်ရုံအလုပ်သမားတွေပါပါဝင်နေတယ်လို့ Britain အခြေစိုက် Syria အရေးစောင့်ကြည့်တဲ့လူခွင့်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ရုရှားတိုက်ခံခေါင်းဆောင် Boris Nemtsov ကိုတတ်သူတွေတို့တန်တရာရှိသူ၄ဦးကိုအာဏာပိုင်တွေကစစ်ဆင်းနေတော့မှာပဲ Chechen Data ကရဲမှုဟောင်းတို့က Nemtsov ကိုလုံခြံရမှာသူပါဝင်ခဲ့ကြောင်းဝန်ခံလိုက်တယ်လို့ရုရှားတရားသူကြီးတူကမနေ့ကပြောကြားခဲ့ပါတယ် February 29ရက်နေ့က Nemtsov ကိုလုံခြံတယ်လို့တန်တရာအဖြစ်ခံရသူ၅ဦးစလုံးကိုစစ်ဆေးဖို့အတွက်ဖမ်းဆီးထားပြီးသူတို့အလုံးကိုတရားရုံးထုတ်ခဲ့တာပါဝန်ခံလိုက်တဲ့ Chechen ရဲမှုဟောင်းဟာ Zuar Dadayev ဖြစ်ပါတယ်ပါကစ္စတန်နိုင်ငံကနေမိုင်ပေါင်း1900ကျော်အကွာအထိပစ်ခတ်နိုင်တဲ့နျူကလ িয়ার ထိပ်ဖူးထက်ဒုံးကျည်ကိုအောင်အောင်မြင်မြင်ပစ်လွတ်နိုင်ခဲ့တယ်လို့ပြောကြားလိုက်ပါတယ်။ဒါဟာပထမဆုံးအကြိမ်ဖြစ်နဲ့အခုလောက်ဝေးကွာတဲ့နေရာအထိစမ်းသပ်ပစ်လွတ်နိုင်ခဲ့တာဖြစ်ပြီးဒီကနေ့တနင်္ဂနွေနေ့မှာစမ်းသပ်ပစ်လွတ်တဲ့ Shaheen 3ဒုံးကျည်ဟာအဝေးဆုံးအကွာဝေးရအောင်ဒီဇိုင်းမျိုးစုံနဲ့ဤပညာမျိုးစုံသုံးပြီးတီထွင်ထားတဲ့လက်နက်လို့ပါကစ္စတန်စစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုအာရဗျပင်လယ်ဒေသတွင်တည်ရောက်မှုရှိစဉ်မဲ့ဒုံးကျည်ကိုအောင်အောင်မြင်မြင်ပစ်လွတ်နိုင်ရတာဟာပါကစ္စတန်နိုင်ငံပေါ်ဘလို့ရန်ဆမှုမျိုးကိုမဆိုတားဆီးနိုင်တဲ့အနေထားရှိအောင်လှုပ်ဆောင်ရမှာအရေးပါဆုံးခြေလှမ်းတစ်ရပ်ဖြစ်ကြောင်းပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံထုတ်နေအောင်ကြီးသုံးဆွမ်းရင်တုံးလင်းဟာဒီကနေ့အစောပိုင်းမှာပဲအဘူဒါဘီမြို့ကနေစတင်ထွက်ခွာသွားပြီးမြန်မာနိုင်ငံမန္တလေးနိုင်ငံတကာလေဆိပ်ကိုမတ်လ16ရက်နေ့မှာဆင်းသက်မယ်လို့မြန်မာပြည်ဆိုင်ရာဆွစ်ဇာလန်တန်ရုံးကဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဩစတြေးလျနိုင်ငံရဲ့နိုင်ငံရေးခေါ်လုံခွင့်တောင်းခံသူတွေနဲ့ပတ်သက်တဲ့မူဝါဒတွေဟာအကြမ်းမဖက်ဖို့နိုင်ငံတကာပြတ်ထန်းထားမှုတွေကိုချိုးဖောက်မှုရှိနေတယ်လို့ကုလသမဂ္ဂကပြောပါတယ်။
တနင်္လာနေ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမူကမတ်တင်ကြီးထိုက်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30ထိလိုင်းဒိုမီတာ25 30နဲ့51တဝါနဲ့တိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကြမှာရှင်လန်းကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလာပါ
This program has come to you from the Voice of America, Washington.